Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာရှင် VOA American တန်ကနေ2022နိုဝင်ဘာလ29ရက်အင်္ဂါနေ့မနက်ပိုင်း VOA စီစဉ်နေကို American ပြည်သူမျိုးဝါရှင်တန် DC ကနေမြန်မာစံတော်ချိန်မနက်6:00ထိလိုင်းလိုမီတာ3249ပြင်လိုင်းလိုက်မီတာ190ကနေဓာတ်ရိုက်နာဆင်နိုင်ပါပြီရှင်ဒီနေ့မနေ့အတွက်စီစဉ်မှုဖြစ်ကျွန်မဣသန်စကားတာဝန်တင်ဆက်ပေးသွားပါမယ်
။မင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီမနေ့နောက်ဆုံးရထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကတော့တရုတ်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေပြင်းထန်လာနေချိန်ကိုဗစ်ကန့်သတ်ချက်တချို့ကိုဖြေလျှော့ပေးလိုက်ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသား160ကျော်ကိုနေရာရင်းကိုပြန်ပို့လိုက်ပါတယ်။ရေချောင်းကနေဝင်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယာယီခေလုံရေးစီစဉ်ပေးဖို့အာချေပြည်နယ်ဒေသခံတွေကအင်ဒိုနီးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်ဒီအကြောင်းတွေကိုပြောပြပေးပါပါမအီးရေ
ဟုတ်ကဲ့ပါရှင်ဒီအင်္ဂါမနက်ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းနဲ့အတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်ထဲမှာဆိုရင်တော့
အကုန်လုံးကစုစုပေါင်းက၄မြို့ရှိ52ကာကြီးက၄နှစ်50ကာကြီးက17နှစ်50ညာက17နှစ်
တော်ဝန်တူတူက20တူအတိုင်းဆိုတော့တူအတိုင်းညောင်းများလှုပ်တော်ကိုယ်စားလှည့်ရှင်းထောင်ချခံရတဲ့အမှုနယ်ပတ်သက်ပြီးမိသားစုဝင်တယောက်ကပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါသေး။ဒါ့အပြင်အကျဉ်းသားအယောက်တရာကျော်မြန်မာဘက်ကိုလွှဲပြောင်းတဲ့တဲ့တင်တန်9000လောက်ထွက်နေတဲ့မြန်မာနိုင်ငံတွေကအမိုက်ပြဿနာစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့တူအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလောစတဲ့စီစဉ်တွေကိုနားဆင်ကြဖို့ရှိပါသေး။အခုရင်ဆုံးတော့အင်္ဂါနေ့မနေ့အတွက်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူကြီးညာပေးသွားပါမယ်ရှင
်။တရုတ်နိုင်ငံမှာတနင်္လာနေ့ကကိုဗစ်ကရောဂါဆိုင်ရာကန့်သတ်ချက်တချို့ကိုဖြေလျှော့ပေးခဲ့ပြီးမဲ့လဲအစိုးရအနေနဲ့ချမှတ်ထားတဲ့ zero covid covid ကရောဂါလုံးဝကင်းစင်ရေးရည်မှန်းချက်ကိုတော့ဆက်လက်အတည်ပြုထားပါတယ်။အဲဒီလို covid ကရောဂါဆိုင်ရာတင်းကျပ်ကန့်သတ်မှုတွေကိုနိုင်ငံတော်ဆန္ဒပြနေကြသလိုတချို့နေရာတွေမှာတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ရေးတောင်းဆိုနေကြပါတယ်။ဆယ်စုနှစ်တွေအတွင်းအာဏာရကွန်မြူနစ်ပါတီအပေါ်အကြီးမားဆုံးစန့်ကျင်မှုဖြစ်တဲ့ဆန္ဒပြပွဲကိုတော့တရုတ်အစိုးရကရည်ညွှန်းပြောဆိုမှုမရှိသေးပါဘူး။ဒါပေမဲ့တားမြစ်ကန့်သတ်ချက်အနေငယ်ဖြေလျှော့ပေးမှုဟာဆိုရင်ဆန္ဒပြပွဲတွေကိုထိန်းချုပ်နိုင်ရည်ရည်ရွယ်တာဖြစ်တယ်လို့ရှုမြင်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာဆန္ဒပြသူတွေကနိုင်ငံအနောက်ပိုင်းဒေသမှာကိုဗစ်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့ဆိုပြီးကြွေးကြော်နေကြပါတယ်။ဒါဟာဆိုရင်ရှင်ကျန်းပြည်နယ်ရှိလူနေတိုက်တန်းမီးလောင်ရာကိုဗစ်စီးမြင်းတွေကြောင့်မိသက်တွေအချိန်မီရောက်မလာတဲ့အတွက်လူဆယ်ဦးသေဆုံးခဲ့တာကိုရည်ညွှန်းခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲတရုတ်နိုင်ငံရဲ့စီးပွားရေးနဲ့ဘန်နာရေးအဓိကမြို့ကြီးဖြစ်တဲ့ရှန်ဟိုင်းမြို့မှာဆိုရင်စန္ဒပြသူတွေကအစိုးရကိုစန့်ကျင်တဲ့အနေနဲ့စက္ကူအဖြူရောင်တွေကင်ဆောင်ပြီးငြိမ်းချမ်းစွာစန္ဒပြနေကြပါတယ်။အဲဒီရှန်ဟိုင်းမြို့ကတူကဆိုရင်ကိုဗစ်ကရောဂါကိုမကြောက်တော့ကြောင်းအားလုံးပုံမှန်ဖြစ်နေပြီဖြစ်ကြောင်း VOA ကိုပြောဆိုပါတယ်ခင်ဗျာ။
ရုရှားကျူးကျော်စစ်ထိုးတာကိုခံနေရတဲ့ယူကရိန်းနိုင်ငံအပေါ်မှာဆက်လက်ထောက်ခံအားပေးမှုပြတဲ့အနေနဲ့မြောက်အတ္လန္တိတ်စာချုပ်နေတိုးအဖွဲ့နိုင်ငံကြ ాయి ဝင်ကြီးတွေကဒီနေ့အင်္ဂါနေ့မှာရူမေးနီးယားနိုင်ငံမြို့တော်ဘူကရက်မှာတွေ့ဆုံဖို့စီစဉ်ထားပါသည်။ဒီမျိုးဆက်အတွက်အကြီးမားဆုံးလုံခြုံရေးအန္တရာယ်ရင်ဆိုင်နေရချိန်မှာကာကွယ်ရေးကဏ္ဍအပေါ်ပို့ပြီးတော့အားဖြည့်ရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့အကြောင်းရူမေးနီးယားသမ္မတကလော့စ်ယိုဟန်နက်စ်နဲ့တင်းတင်းလာနေတဲ့ကတွေ့ဆုံပြီးမှနေတိုးအတွင်းမှူးချုပ်ဟန်ဆူတန်ဘတ်စ်ကပြောသွားခဲ့ပါသည်။ယူကရိန်းပေါ်မှာရုရှားကြမ်းဖက်မှုနဲ့ဆက်ဆက်ပြီးဘောလ်တစ်ဒေသကနေဖင်လန်နဲ့ဒေသထိနေတိုးတပ်တွေတိုးတိုးပြီးတော့ချထားတဲ့အကြောင်းကိုလည်းသူကပြောပါသေး။နေတိုးကာကွယ်ရေးအတွက် American Patriot Missile ဒုံးတွေနဲ့အားဖြည့်တာနောက်ပြီးတော့ဒီကောင်းခင်ကနေတိုက်ချက်လေတွေနဲ့လေကြောင်းကာကွယ်ရေးလုပ်တာရူမေးနီးယားနိုင်ငံကနေတဆင့်ပြင်သစ်တပ်သားတွေဦးစီးပြီးတော့တိုက်ခိုက်တာအပါအဝင်စစ်အုပ်စုအသစ်တွေကိုဖွဲ့စည်းထားတဲ့အကြောင်းကိုလည်းနေတိုးအကြီးအကဲကပြောခဲ့ပြီးတော့မိဖက်တွေကိုဘလို့နည်းနဲ့ပဲဖြစ်ဖြစ်ကာကွယ်သွားမယ်ဆိုပြီးတော့သူကပြောသွားပါတယ်ရှင်
။ဒီတစ်ပတ်အတွင်းအမေရိကန်နဲ့ရုရှားတို့ရဲ့နျူကလ িয়ার လက်နက်ဆိုင်ရာတွဲဆုံဆွေးနွေးပွဲကိုရုရှားဘက်ကရွှေ့ဆိုင်းလိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အကြောင်းပြချက်ကိုတော့နှစ်ဖက်စလုံးကပြောဆိုခြင်းမရှိသေးပါဘူး။ဆွေးနွေးပွဲကိုရုရှားဘက်ကနေတစ်ဖက်သက်ရွှေ့ဆိုင်းလိုက်တာဖြစ်ပြီး အဲ့ဒီအတွက်တွဲဆုံဆွေးနွေးကြမယ်နေဆွဲအသစ်ကိုထပ်မံပြီးအဆိုပြုမယ်လို့သာအတိပေးလာတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကလည်းဆွေးနွေးပွဲရွှေဆိုင်ကြောင်းအတည်ပြုလိုက်ပါတယ်ကိုဗစ်ကရောဂါကြောင့်ပြီးခဲ့တဲ့2020ခုနှစ်မတ်လကတည်းကရပ်ဆိုင်းထားခဲ့တဲ့နျူကလ িয়ার လက်နက်ရှော့ချရေးဆွေးနွေးပွဲတွေကိုအခုတခါပြန်လည်ပြီးဒီလနိုဝင်ဘာ29ရက်နေ့ကနေဒီဇင်ဘာ6ရက်နေ့အထိအီဂျစ်နိုင်ငံကိုင်ရိုမြို့မှာနှစ်နိုင်ငံကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြဖို့မူလကသတ်မှတ်ခဲ့ပါတယ်ခင်ဗျာ
ဩစတြေးလျမြေထားဝန်ထမ်းတွေမနေ့တင်လာနေတုန်းကသတင်းမှောက်ဆန္ဒပြခဲ့ကြပါသည်လောက်ခလာစာဆိုင်ရာပြဿနာကိုဖြေရှင်းပေးဖို့ဝန်ထမ်းတွေကတောင်းဆိုတာဖြစ်ပြီးမြေထားလိုင်းတွေအကုန်ရပ်သွားတဲ့အထိဖြစ်သွားခဲ့ပါသည်ဒါဟာသတိပေးတဲ့ဝန်ထမ်းသပိတ်မှောက်မှုအဖြစ်မြေထားဝန်ထမ်းသမဂ္ဂကပြောပါသည်မြေထားဝန်ထမ်းအလို့သမားတပိတ်ကြောင့်ခီးတဲ့တန်းတဲ့ချီတွာလာမှုနှောင့်နှေးခဲ့ရပါသည်ဒီတပိတ်ကြောင့်ကုန်တင်မြေထားလိုင်းဒေသဆိုင်ရာလိုင်းတွေနဲ့ခီးဝေးညားအေရထားလိုင်းတွေအားလုံးထိခိုက်ခဲ့ရပါသည်အစိုးရပိုင်း OBB မြေထားကုမ္ပဏီနဲ့ငါးချိန်မြောက်ဆွေးနွေးညှိနှိုင်းမှုတွေမှာအောင်မြင်တဲ့နောက်ပိုင်း24နာရီတပိတ်မှောက်ဖို့တင်းတွေနေတုန်းကမြေထားဝန်ထမ်းများသမဂ္ဂကစော်ဩခဲ့ပါသည်တင်းလာနေညားတကောင်ကနေအင်္ဂါနေ့ညားတကောင်တွေတပိတ်မှောက်ခဲ့ကြတာပါ OBB ကုမ္ပဏီနဲ့ညှိနှိုင်းမှုသဘောတူညီချက်မရသေးရင်နောက်တစ်ခါထပ်ပြီးတော့တပိတ်မှောက်အုံးမယ်လို့အလို့သမားသမဂ္ဂကပြောပါသည်ဒီနေ့အင်္ဂါနေ့မှာတော့ရထားလိုင်းတွေပုံမှန်လို့ပြန်ပြီးတော့ပြေးဆွဲမယ်လို့မျှော်လင့်ရပါတယ်ရှင
်ဗီယိုအမေရိကန်တမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 633နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505ရူကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်အင်ဒိုနီးရှားနိုင်ငံမြောက်ပိုင်းအာချေဒေသကိုမကြာခင်ရပိုင်အတွင်းရောက်ရှိလာခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေအတွက်ယာယီခိုလုံရေးနေရာတစ်ခုစီစဉ်ပေးဖို့ဗဟိုနဲ့ပြည်နယ်အစိုးရတို့ကိုဒေသဆိုင်ရာအကူအညီပေးရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်လောစုခွန်မြို့အစိုးရရုံးရဲ့ရှေ့မှာဒုက္ခသည် 112 ဦးဟာကြာတာပရိနေကလေးကနေထိုင်နေကြရပါတယ်။သူတို့ဟာအာချေပြည်နယ်မြောက်ပိုင်းကမ်းခြေကိုဒီလနိုဝင်ဘာ15ရက်နေ့ကဆက်လီနဲ့ရောက်ရှိလာကြတာပါ။ဒုက္ခသည်တွေအရေးကိုင်းတွဲဆောင်ရွက်ရာမှာဗဟိုနဲ့ဒေသဆိုင်ရာအစိုးရတွေပူးပေါင်းဆောင်ရွက်ကြဖို့ဒုက္ခသည်အရေးအခွင့်အရေးကာကွယ်ရေးအဖွဲ့အကြီးအကဲပရာစဝတီကတိုက်တွန်းလိုက်ပါတယ်။အခုချိန်ထိတော့ဘာမှမလုပ်ရသေးပါဘူးအစိုးရကတာဝန်မယူဘဲရှောင်လွှဲနေပါတယ်လို့သူမက VOA ကိုပြောပါတယ်ကြေးရွာအကြီးကဲကဒုက္ခသည်တွေကိုဘာသာရေးအဆောက်အုံတစ်ခုမှကနဦးအနေနဲ့ယာယီနေရာချပေးခဲ့ပါတယ်ဒါပေမဲ့လည်းရွာသားတွေကဒုက္ခသည်တွေကိုအစိုးရတာဝန်ယူဖို့တောင်းဆိုခဲ့ကြပြီးသူတို့ကိုမြောက်ပိုင်းအာချေဒေသအုပ်ချုပ်ရေးရုံးရှိရာခေါ်သွားပြီးဒုက္ခသည်တွေလည်းအဲ့ဒီမှာတညအိပ်ရပါတယ်နောက်ပိုင်းမှာတော့အချေဒေသဆိုင်ရာဘေးဒုက္ခတုံ့ပြန်ရေးရုံးရှိကိုရောက်သွားကြပါတယ်။မြောက်ပိုင်းအချေဒေသအုပ်ချုပ်ရေးအဖွဲ့ပြန်ကြားရေးဌာနအကြီးအကဲကဒုက္ခသည်တွေအနေနဲ့လော်ဆန်မာဝီမြို့ကလူဝင်မှုကြီးကြပ်ရေးရုံးဟောင်းမှာယာယီနေထိုင်ခွင့်ပြုထားကြောင်းပြောပေမဲ့နိုဝင်ဘာ28ရက်နေ့တနင်္လာနေ့အထိဒုက္ခသည်တွေဟာအုပ်ချုပ်ရေးဝန်ထမ်းမှာပဲမပြောင်းမရွှေ့နေနေရပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံရဲ့တာလီဘန်လို့လူသိများတဲ့ Tehrik e Taliban Pakistan TTP အကြမ်းဖက်ဆွေးသွေးကြောအဖွဲ့ဟာတိုက်ခိုက်မှုတွေပြန်ဆဖို့နိုင်ငံတော်ကသူ့ရဲ့တပ်သားတွေကိုတင်းလာနေတော့ကအမိန်ပေးကြေညာလိုက်ပြီးတော့ TTP နဲ့ပါကစ္စတန်အစိုးရတို့ကြားနှစ်ဖက်အပြစ်ရတရေလေအဆုံးသတ်မှုတွေဖြစ်သွားပါတယ်။ပါကစ္စတန်အနောက်မြောက်ပိုင်းခရိုင်တချို့ကသူတို့ရဲ့တပ်သားတွေပေါ်မှာပါကစ္စတန်အစိုးရကတိုက်ခိုက်တာကိုပြန်ပြီးတော့တုံ့ပြန်တဲ့အနေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြန်ပြီးတော့လှုပ်ဆောင်ဖို့ဆုံးဖြတ်ရတဲ့အကြောင်း TTP ကပြောပါတယ်။နိုင်ငံတော်ဘယ်နေရာမှာမဆိုဖြစ်နိုင်ရင်ဆက်လက်တိုက်ခိုက်မှုတွေလုပ်ဖို့အရေးကြီးတဲ့အကြောင်း TTP ကသူ့ရဲ့တပ်သားတွေကိုပြောတဲ့ညင်ညာချက်ကို VOA အပါဝင်တခြားသတင်းမီဒီယာတွေစီကိုဖျက်ဝေခဲ့ပါလိမ့်။အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေနဲ့မဟာမိတ်အဖြစ်နှိဆက်တဲ့ TTP အဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်အမေရိကန်နဲ့ကုလသမဂ္ဂတို့ကသတ်မှတ်ထားတာဖြစ်ပါလိမ့်။ပါကစ္စတန်နိုင်ငံမှာ TTP အဖွဲ့စတင်လှုပ်ရှားခဲ့တဲ့2009ခုနှစ်ကစပြီးအသေးကံဘုံခွဲမှုတွေရာနေချေအပါဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့ပြည်သူအယောက်ထောင်ပေါင်းချီတည်စီခဲ့တဲ့တိုက်ခိုက်မှုတွေလည်းဖြစ်ခဲ့ပါသည်2014မှာ TTP ကိုပါကစ္စတန်ဆိုရကအပြင်းထန်နှိမ်နင်းဖို့ကြိုးစားပြီးတဲ့နောက် TTP ခေါင်းဆောင်တွေနဲ့တပ်သားတွေအာဖဂန်နစ္စတန်နိုင်ငံဘက်မှာခုလုံခဲ့ကြပါသည်နှစ်ပေါင်းအတော်ကြာ TTP ရဲ့အကြမ်းဖက်မှုတွေတိတိတတ်တာညှော့သွားပြီးတဲ့နောက်ပြီးခဲ့တဲ့နှစ်အတွင်းမှာတိုက်ခိုက်မှုတွေပိုတိုးလာခဲ့တာဖြစ်ပါသည်
အမျိုးသားများကြီးစိုးတဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန်နိုင်ငံကိုအမျိုးသမီးဝန်ကြီးတူဦးဆောင်တဲ့ပါကစ္စတန်အစစ်မြေကိုယ်စားလှယ်အဖွဲ့ဒီကနေ့အင်ကာနီမှာရောက်ရှိမှာဖြစ်ပါတယ်။ပါကစ္စတန်အမျိုးသမီးဒုတိယနိုင်ငံခြားရေးဝန်ကြီးမစ်ဟီနာရာဗနီခေါ်ဦးဆောင်တဲ့ပါကစ္စတန်ကိုယ်စားလှယ်အဖွဲ့ဟာအာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မှာတာလီဘန်ခေါင်းဆောင်တွေနဲ့တနေ့တာတွေ့ဆုံပြီးကုံတွယ်ရေးပညာရေးယင်းနှိမ့်မြန့်မှုနဲ့လုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တယ်လို့ပါကစ္စတန်အစိုးရကတင်းလာနေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးတာယာဝါပြောရေးတိုးတက်အားကောင်းလာစေဖို့အတွက်ဂရီးကဝတ်တွေနဲ့ထောက်ခံမှုတွေကိုအသစ်တစ်ပံတတန်းတိုးပေးဖို့သူ့အနေနဲ့လှုံ့ဆော်လိမ့်မယ်လို့ပါကစ္စတန်နိုင်ငံရေးဌာနကပြောပါတယ်။သူ့အနေနဲ့တာလီဘန်နိုင်ငံရဲ့ဝန်ကြီးအမာခါမူတာကူနဲ့ဝင်းကြီးချုပ်မူလာဟက်ဆန်အယ်ဟွန်ဒိုနဲ့လည်းတွဲဆုံဖို့အစီအစဉ်ရှိတယ်လို့ပြောပါတယ်။ဒါနဲ့ပတ်သက်ပြီးတာလီဘန်ပြောရေးဆိုခွင့်ရှိသူဇဗာဟူလာမူဂျာဟစ်ကလည်း Twitter မှာအတည်ပြုချက်ရေးသားလိုက်ပါတယ်ခင်ဗျာ
။ကတားနိုင်ငံဒိုဟာမြို့တော်မှာကျင်းပနေတဲ့2022ကမ္ဘာဖလားဘောလုံးပွဲတွေတင်းလာနေပွဲစဉ်တွေမှာတော့အုပ်စုကြီးမှာကင်မရူးနဲ့ဆာဗီယာတို့တစ်ဖက်3-6စီနဲ့တည်ရေးကြသွားခဲ့ပါတယ်။အုပ်စုကြီးဘရာဇီးနဲ့ဆွစ်ဇာလန်ပွဲမှာတော့ဘရာဇီးကဆွစ်ဇာလန်ကို2-6မရှိနဲ့အနိုင်ရသွားခဲ့ပါတယ်။အုပ်စု H ပွဲစဉ်တွေမှာတော့ဂါနာကတောင်ကိုရီးယားကို3-2နဲ့အနိုင်ရခဲ့ပြီးတော့ပေါ်တူဂီကအူရုဂွေးကို2-6မရှိနဲ့အနိုင်ရခဲ့ပါတယ်။ဒီနေ့အင်္ဂါနေ့မှာတော့အုပ်စု A ပွဲစဉ်တွေဖြစ်တဲ့အီကွေဒေါ်နဲ့စင်နီဂေါနယ်သာလန်နဲ့ကာတာတို့ရှင်ပြိုင်ကြမှာဖြစ်ပါတယ်။အင်္ဂါနေ့အုပ်စုဘီပွဲစဉ်တွေမှာတော့အီရန်နဲ့အမေရိကန်၊ဝေလာနဲ့အင်္ဂလန်တို့ရှင်ပြိုင်ကစားကြမှာဖြစ်ပါတယ်ရှင်။အင်္ဂါနေ့မနက်ခင်းထိတ်တဲရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့တူကြီးညာပေးကြတာဖြစ်ပါတယ်။ကျမတို့ VOA စီစဉ်တွေကို Washington DC ကနေဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါနေ့မနက်ရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်။အခုရင်ဆုံးတော့ NLD မြောင်းမြလွှတ်တော်ကိုစလေနှိရှိထောင်ချခံရတဲ့သတင်းကိုတင်ဆက်ပေးကြပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်မှာဆွေးဆူထားတဲ့အမှုတွေကနောက်ဆုံးကျန်တဲ့အာဂရိလိုက်စားမှုအမှု၅မှုအတွက်တင်းလာနေတုန်းကတရားရုံးစစ်ဆေးရမှာတော့ဒေါက်တာဆန်းစုကြည်ကဒီဆွဆွဲချက်အားလုံးကိုညှင်းဆန်းခဲ့ပါတယ်။လေးကီကောင်မှာဖမ်းဆီးခံရတဲ့ NLD မြောင်းမြလွှတ်တော်ကိုယ်စားလှယ်ကိုစစ်ကောင်စီကနှိရှေထောင်ဒဏ်ချမှတ်လိုက်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုဝင်းခတ်မောင်ကတင်ဆက်ထားပါတယ်ရှင်
။အမှု၅မှုအတွက်ဒေါက်တာဆန်းစုကြည်ကိုယ်တိုင်တရားရုံးမှာဒီကနေ့အစ်စ်ခံခဲ့ပါတယ်။ဆွေချက်တွေအကုန်လုံးညှင်းဆန်ခဲ့တယ်လို့သူတာဝန်ယူခဲ့ချိန်တွင်တိုင်းပြည်အကျိုးစီးပွားပျက်စီးအောင်လုပ်ခဲ့တာမျိုးမရှိဘူးလို့ထွက်ဆိုကြောင်းသိရပါတယ်။ပြီးခဲ့တဲ့ဘက်ကတော့ဒီမှုနဲ့ပတ်သက်လို့သမရဦးဝင်းမြင့်ကိုစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။သမရကိုရိုင်ကလည်းဆွေချက်တွေကိုညှင်းဆန်ခဲ့တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်။ကိုဗစ်ကာလအသုံးပြုဖို့ရဟန်းရင်ငှားရမ်းတာဝယ်ယူတာနဲ့ပြုပြင်တာတွေမှာအဂတိလိုက်စားတယ်လို့ဆိုပြီးဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုအမှု၅မှုနဲ့တရားစွဲထားတာပါ။ဒီမှု၅မှုအတွက်ဆွဆွဲခံရသူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုစစ်ဆေးပြီးစီးသွားတာမို့မရက်ပြန်ကစပြီးဒေါက်ဆန်းစုကြည်တို့ဘက်ကခုခံခြေပမဲ့တပ်တွေတွေစတင်စစ်ဆေးဖို့ရှိပါတယ်။ခုခံခြေပမဲ့တပ်တွေ၅ရောက်အမိစင်းကိုတင်ပြထားပေမဲ့လုံခြုံရေးအရာတရားရုံးဘက်ကဖော်ပြဖို့ညှင်းဆန်ပါတယ်။ဒီကနေ့နေပြည်တော်အချင်းထောင်အထူးတရားရုံးကိုလာရောက်တဲ့ဒေါက်ဆန်းစုကြည်ရောဦးဝင်းမြင့်ပါကျမ်းမာရေးကောင်းမွန်တယ်လို့တရားရုံးနဲ့နှိစက်သူကပြောပါတယ်။ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတော့တွေလာရောက်ခွင့်မရှိသလိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဖို့စစ်ကောင်စီကပိတ်ပင်ထားတာပါအသက်89နှစ်အရွယ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုတဘာဝကပ်ဘေးဥပဒေချိုးဖောက်မှုရွေးကောက်ပွဲဥပဒေချိုးဖောက်မှုအာဂရိလိုက်စားမှုစတဲ့အမှုပေါင်း20နဲ့တရားစွဲခဲ့ပြီးလက်ရှိမှာအမှုပေါင်း15မှုအတွက်စုစုပေါင်း1026နှစ်ချထားပါတယ်ဒီကနေ့စစ်ဆေးတဲ့အာဂရိလိုက်စားမှုအမှု၅မှုကနောက်ဆုံးဆွဲထားတဲ့အမှုတွေဖြစ်ပါတယ်။နောက်ဆုံးကျန်တဲ့ဒီအာဂရိလိုက်စားမှု၅မှုကိုဒီနေ့မကုန်ခင်မှာအပိသက်အမိန်ချနိုင်ွယ်ရှိတယ်လို့လည်းတရားရုံးနဲ့နှိစက်သူတွေကမျှော်လင့်ထားပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းက KNP နဲ့ 6K ကော့မြို့တင်မှာဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့မြောင်းမြမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝေလင်းအောင်ကိုမြောက်ရီခရိုင်တရားရုံးကနေထောင်ထဲ26နှစ်ဒီကနေ့ချမှတ်လိုက်တယ်လို့နှိစက်သူတွေကပြောပါတယ်။သူကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှားတွေဖြစ်တဲ့52ကကြီး50ကကြီး50ညနဲ့နိုင်ငံတော်တစ္ဆာဖောက်မှုရာဇဝတ်ကြီးဥပဒေပုံမှား122တို့နဲ့စစ်ကောင်စီဘက်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်။အမှုနဲ့ပတ်သက်လို့မိသားစုဝင်တဦးကအခုလိုပြောပါတယ်
။အကုန်လုံးကစုစုပေါင်းက4မှု52ကကြီးက4နဲ့ 50ကာဂျီယာ11နှစ်50ညာက11နှစ်ပြီးဝန်တူတူက20သူအတိုင်းဆိုတော့သူက46နဲ့46နဲ့ကိုသူကတပေါင်းနဲ့သဘောနဲ့26နဲ့ကိုချလိုက်တာသူလူကတော့ကျမ်းမာပါလေရှင်မဟုတ်သွားပါလေမြဝရီခရိုင်တရားရုံးပေါ့နော်တရားရုံးကအမိန့်ချတာသူအခုနေရတာတော့မြဝရီရဲချုပ်ပေါ့ကျွန်တော်တို့ကယူခံတက်ဖို့တော့မရှိဘူးရှင်အယူခံကမတက်တော့ဘူးဆိုတာကဘယ်လိုပြောရမလဲဒါတရားစီရင်ရေးကိုယ်တိုင်ကဟိုအတိတ်ပဲမဲ့နေရလေကျွန်တော်တို့အဲ့တရားစီရင်ပုံမှာတိတ်အားကိုးစရာအကြောင်းမရှိဘူးပေါ့အမင်းချရတဲ့ပတ်သက်ပြီးလို့တော့ဟိုအစားတွေကမတရားဖမ်းထားတာဆိုတော့ကျွန်တော်တို့ကအဲ့ဒီအပေါ်မှာတော့အများကြီးရောထပ်ပြီးတော့ဝေဖန်စရာမလိုတော့ဘူးလေဟိုအစားတွေကမတရားဖမ်းတာပဲဆိုတော့မတရားမှုတော့မတရားမှုပါပဲ
လက်ရှိမှာထောင်နှံနေချမှတ်လိုက်ပြီမဲ့မြောင်းမြမျိုးကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဝေလင်းအောင်ကိုမြောက်ရီရဲစခန်းအချုပ်မှာချုပ်နှောင်ထားဆဲဖြစ်လို့ဘဲချင်းထောင်ကိုပြောင်းမယ်ဆိုတာမသိရသေးသလိုနောက်ထပ်ပုံမှန်တွေတက်တရားစွဲမှာကိုလည်းမိသားစုဝင်တွေဘက်ကစိတ်ပူနေကြပါတယ်။ကေမျိုးသားစီယုံ KNU တပ်မှ6ထိန်းချုပ်နယ်မြေဒူးပလာယာခရိုင်လေးကေကော်မျိုးတစ်ထဲမှာဒွိစင်မာ14ရက်နေ့ကဥဝေလင်းအောင်အပါအဝင်အကြောင်း20နီးပါးကိုစစ်ကောင်စီကဖမ်းဆီးခဲ့တာဖြစ်ပါတယ်။
ကိုဝင်ခန့်မောင်တင်ဆက်ပေးခဲ့တာဖြစ်ပါလေ။အခုဆက်ပြီးတော့အချင်းသားအယောက်တရာကျော်မြန်မာနိုင်ငံဘက်ကိုလွှဲပြောင်းတဲ့သတင်းကိုတင်ဆက်ပေးကြပါလေ။ထိုင်းနိုင်ငံမြောက်ပိုင်းပြည်နယ်တွေမှာလွှဲရစီလာတဲ့အချင်းသားအယောက်120ကျော်အပါအဝင်နေရပြန်လို့သူအလုံးစုစုပေါင်းအယောက်160ကျော်ကိုထိုင်းနိုင်ငံမဲဆိုင်မြို့တာဝန်ရှိသူတွေကမြန်မာနိုင်ငံတာချီလေးမြို့ဘက်ကိုမိနစ်တုန်းကလွှဲပြောင်းပေးခဲ့ပါလေ။ပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါလိမ့်ရှင်
။ထိုင်းနိုင်ငံမြောက်ပိုင်းပြည်နယ်အသီးသီးမှာပြည်ထောင်နေကြပြီးလွတ်ရစေလာတဲ့မြန်မာနိုင်ငံသား120ကျော်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့ကတာဝန်ရှိသူတွေကနိုဝင်ဘာလ28ရက်နေ့ကမြန်မာနိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးလိုက်ကြောင်းမြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်မဲဆိုင်မြို့ထိုင်းမြန်မာအမှတ်နဲ့ဖြစ်ကြီးတရားပြီးတော့ဒီနေ့နိုဝင်ဘာလ28ရက်နေ့မှာနိုင်ငံတာဝန်ရှိသူတွေကကြိုဆိုလက်ခံခဲ့ကြတာဖြစ်ပါတယ်လွှဲပြောင်းခဲ့ကြတာဖြစ်ပါတယ်အများစုကတော့ထိုင်းချင်းတောင်အသီးသီးမှာလွတ်ရစေပြီးတော့ပြည်ထောင်စေပြီးတော့ပြန်လည်လွတ်မြောက်လာကြတဲ့မြန်မာရွှေပြောင်းလူသားတွေဖြစ်ကြပြီးတော့အမျိုးသား100ဦးအမျိုးသမီး21ဦးစုစုပေါင်း122ဦးနဲ့ထိုင်းမှာတစုံတရာပြည်ထောင်မရှိတဲ့နဲ့ယူရိုတနက်နေရပြန်ခြင်းနဲ့အမျိုးသား73ဦးနဲ့အမျိုးသမီး26ဦးအားလုံးပေါင်း162ဦးကိုမဲဆိုင်မြို့မှာရှိတဲ့ထိုင်းမြန်မာအမှတ်နဲ့ချစ်ကြီးတရားသည်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံဘက်ကတင်အောင်ဝင်လွှဲပြောင်းပေးတဲ့အစီအစဉ်လေးဖြစ်ပါတယ်ဗျ။အဲတော့ထိုင်းဘက်ကလောက်ကအရာရှိတွေ၊အလုပ်ကမဌာနအရာရှိတွေ၊နိုင်ငံနေကြားကော်မတီဝင်တွေတက်ရောက်လို့ပဲမြန်မာနိုင်ငံဘက်ကလည်းတာကြီးလေးအခြေချစစ်တရားမှုဘုံကြီးနင်းနှင်းထွန်းပောင်းရင်ဌာနဆိုင်အကြီးအကဲတွေတက်ရောက်တာကိုတွေ့ရပါတယ်ဗျ
။ထိုင်းနိုင်ငံမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကြခံပြီးလွတ်ရစေတဲ့မြန်မာရွှေ့ပြောင်းအလုပ်ကမ210ဦးကိုလည်းနိုဝင်ဘာလ27ရက်နေ့နေ့လယ်ပိုင်းမှာရနောင်းမြို့ကနေတဆင့်ကော့တောင်းမြို့ကိုပြန်ပို့ခဲ့ပါတယ်။နေရပြန်ပို့ခံရသူတွေကိုတော့မြန်မာဘက်မှကိုဗစ်စစ်ဆေးတာအပြင်အချက်လက်တွေရယူစစ်ဆေးမှုတွေလည်းလုပ်ခဲ့တယ်လို့လည်းဦးမိုးကျိုးကပြောပါတယ်
။အဲ့လိုနေရပြန်တဲ့သူတွေကိုကျန်းမာရေးဌာနဝန်ထမ်းတွေနဲ့အခြားဌာနဆိုင်ဝန်ထမ်းတွေကကိုဗစ်စစ်ဆေးတာတို့ကိုယ်အချက်လက်တွေကျွန်တော်မှတ်တမ်းရယူတာတို့ပြုလုပ်ပြီးတဲ့အခါမှာသူတို့ကိုလိုအပ်တဲ့စောင့်ကြည့်စစ်ဆေးမှုတွေပြုလုပ်ပြီးတဲ့အခါမှာဒေသလိုက်မော်တော်ယာဉ်တွေနဲ့ကူညီပို့ဆောင်ပေးတဲ့အစီအစဉ်ရှိတယ်လို့သိရပါတယ်ဗ
ျ။ထိုင်းမြန်မာနယ်စပ်နေရာ3ခုကနေပြည်နယ်နံပေးပြန်လွှဲပြောင်းတာတွေကိုလုပ်ခဲ့ပြီးမဲဆောက်မြောက်ရီလမ်းကတော့အများဆုံးပြန်လွှဲပြောင်းပေးနေတာပါ။ရနောင်းကော့တောင်ရေလမ်းကနေလည်းတစ်လမှာနှစ်ကြိမ်ခန့်ပြန်လွှဲပြောင်းပေးတာတွေရှိတယ်လို့မဲဆိုင်တာချီလိတ်လမ်းကတော့တစ်လမှာတစ်ကြိမ်လောက်သာပြန်လွှဲပြောင်းပေးတာဖြစ်ပါတယ်ရှင်။
မိမသတင်းပေးပို့ထားတာဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာနိုင်ငံတွင်းမှာတန်နစ်ချီထွက်နေတဲ့အမိုက်ပြဿနာဖြေရှင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးစီမှာလေ။မြန်မာနိုင်ငံမှာတရက်ကိုအမိုက်တန်ချိန်9000လောက်ထွက်နေတဲ့အကြောင်းနိုင်ငံတော်လက်လန်းမိသမျှပြည့်စုထားတဲ့ data အချက်လက်တွေအရ Institute of Global Environmental Strategies IGES နဲ့တက်မြန်မာတို့အပူးတွဲပြည့်စုထားတဲ့ Digging Through ဆိုတဲ့2020ပြည့်နှစ်ထုံးမူဝါဒရေးရာအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကအမိုက်ကိစ္စစနစ်တကျစီမံခန့်ခွဲနိုင်ဖို့စင်ခေါ်ချက်တွေရှိရဲဆိုပြီးတော့လေဖော်ပြထားပါလိမ့်။နန်းလောင်ကစုံစမ်းမြင့်မြတ်တင်ဆက်ထားပါလိမ့်ရှင်
။မြန်မာနိုင်ငံမှာစစ်အာဏာမသိမ်းခင်အရတားအစိုးရလက်ထက်တုန်းကတော့အမိုက်ပြဿနာကိုမူဝါဒတွေချမှတ်ပြီးတော့ဆောင်ရွက်ဖို့ကြိုးပမ်းခဲ့ပါတယ်။ ဒါပေမဲ့လည်းပြည်သူလူထုကပါတအားသမျှပူပေါင်းပါဝင်တာတွေ့ခဲ့ရပေမလို့တနိုင်ငံလုံးအတိုင်းအတာအရာရောမြို့အလိုက်ကျေးရွာအလိုက်လိုအပ်ချက်တွေအတော်များများရှိခဲ့တာပါအမိုက်စီမံခန့်ခွဲတဲ့နေရာမှာနီးပညာပိုင်းအရာရောလူမှုရေးနဲ့စီးပွားရေးတွေမှာအဖွဲ့အစည်းအလိုက်ပါကန့်သက်ချက်တွေစိန်ခေါ်ချက်အမျိုးမျိုးရှိခဲ့တာဖြစ်ပါတယ်စစ်အာဏာမသိမ်းခင်တုန်းကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးအတော်များများမှာလူငယ်တွေဦးဆောင်တဲ့အမိုက်ရှင်လင်းရေးအဖွဲ့အစည်းအတော်များများပေါ်လာခဲ့ပါတယ်တဘာဝပတ်ဝန်းကျင်နဲ့လည်းလျှောညီထွေးဖြစ်မဲ့ပစ္စည်းအသုံးဆောင်တွေလက်မှုလုပ်ငန်းတွေလည်းအရှိုးရှိုးပေါ်လာခဲ့တာပါရန်ကုန်မန္တလေးနဲ့နေပြည်တော်ကအမိုက်သိမ်းဆည်းရေးပုဂ္ဂလိကလုပ်ငန်းတစ်ခုမှာပါဝင်ဆောင်ရွက်ခဲ့တဲ့တဘာဝပတ်ဝန်းကျင်ရဲ့အရာအကြံပေးသူဖြစ်သူဂျောင်မေမာကတ်က VOA ကိုအခုလိုပြောပါတယ
် From my personal experience I believe that there was an increasing
ကျွန်တော်အတွက်ကြုံရပြောရရင်စွန့်ပစ်မဲ့ပစ္စည်းတွေပြန်လည်အသုံးချလို့ရတယ်ဆိုတာသတိပြုလာကြတာတွေ့ရပါတယ်အမိုက်တွေကတဘာဝပတ်ဝန်းကျင်အတွက်ဘလောက်ဆိုးရွားနေတယ်လဲဆိုတာမျိုးနောက်ပြီးရန်ကုန်ကစွန့်ပစ်အမှိုက်တွေနောက်ဆုံးမြစ်တွေချောင်းတွေရဲ့အထိရောက်သွားမယ်ဆိုတာသိလာကြတာတွေ့ရပါတယ်။လူငယ်လူရွယ်တွေကြားမှာတော့ပူအားရစရာကောင်းပါတယ်။ဥပမာအချွေတောက်တဲ့ပိုက်တွေပလတ်စတစ်ထုတ်ပိုးပစ္စည်းတွေကြောင့်တဘာဝပတ်ဝန်းကျင်ညဉ့်ဉန်းရတယ်။ဒါကိုပြုပြင်ပြောင်းလဲမှုလုပ်ရမယ်ဆိုတာကောင်းကောင်းသဘောပေါက်လာကြပါပြီ
။မြန်မာနိုင်ငံကပလတ်စတစ်ညဉ့်ဉန်းမှုအရေးFFI နဲ့တပ်မြမတို့ပူးပေါင်းပြီးတော့ကွင်စင်လှိလာထားချက်အရာ ARR မြေတဲ့နေ့စဉ်ဝင်ရောက်လာတဲ့ plastic အမိုက်တန်ချင်က196တန်ဝန်းကျင်ရှိပါတယ် ARR အထက်ပိုင်းနဲ့ ARR အောက်ပိုင်းဒေသတွေမှာတော့နေ့စဉ် plastic အမိုက်တန်ချင်90လောက်ထွက်နေပြီးလူဦးရေ5တန်ခွဲလောက်ရှိတဲ့ရန်ကုန်ကတော့တရက်ကို plastic အမိုက်29တန်အထိကိုထွက်နေတာပါမြစ်တွေထဲမှာတွေ့ရတဲ့ plastic အများစုဟာ plastic အမိုက်စီမံခန့်ခွဲမှုမာရွနာကြောင့်ဖြစ်တယ်လို့လည်းထောက်ပြတာတွေရှိပါတယ်အခုလိုစနစ်တကျအမိုက်ဆွန့်ပစ်တဲ့စနစ်အကောင့်အထဲမှာပေါ်နိုင်သေးတဲ့မြန်မာနိုင်ငံမှာလူနေအိမ်တွေကရောဆက်ယုံအလုပ်ယုံနဲ့ဟိုတယ်ကြီးတွေလိုလုပ်ငန်းမျိုးစုံကနေ့စဉ်ထွက်လာနေတဲ့အမိုက်28ရာခိုင်နှုန်းလောက်ကတဘာဝပတ်ဝန်းကျင်နဲ့ချောင်းတွေမြောင်းတွေထဲရောက်ကုန်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်။မြန်မာနိုင်ငံကြေးလက်ဒေသတွေမှာတော့ဆွန့်ပစ်အမိုက်တွေကိုမိရှို့ဖျက်ဆီးကြတာများပါတယ်။မြန်မာနိုင်ငံတော်အမိုက်တန်ချိန်ဘလောက်ထွက်နေတယ်လဲဆိုတာတိကျခိုင်မာတဲ့ data အချက်အလက်တွေတော့မရနိုင်သေးပါဘူး။အရှင်ရစာပြုနေတဲ့မြမသဘာဝပုံပုံချင်းအရေးလှူရှားမှုတွေမှာလဲစစ်အာဏာသိမ်းမှုကြောင့်နောက်တန်းရောက်သွားပြန်တယ်လို့ကျောင်းမေးကပြောပါတယ
် environmentalism has become secondary to surviving to
လက်ရှိနိုင်ငံရေးအခြေအနေရသဘာဝပုံပုံချင်းအရေးလှူရှားမှုတွေလုံးဝမဖြစ်နိုင်တော့ပါဘူးသဘာဝပုံပုံချင်းရေးရကလည်းဒုတိယနေရာကိုရောက်သွားပါပြီကိုယ်တိုင်ရောကိုမိသားစုရဲ့လုံခြုံရေးနဲ့အသက်ရှင်သန်ရည်တည်ရေးကပထမဦးစားပေးဖြစ်သွားပါပြီတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားမယ်တဘာဝဘေးအန္တရာယ်တွေအကြောင်းပဲအသိပညာပေးတာမျိုးပဲလုပ်မယ်ဆိုရင်တော့စစ်အာဏာရှင်ကတော့တက်ကြွလှုပ်ရှားသူအဖြစ်နဲ့ပဲမြင်မှာပါဒါကကိုကိုကိုအန္တရာယ်ကြောင့်လှုပ်တာလည်းဖြစ်ပါတယ
်ပလတ်စတစ်အပါအဝင်အမိုက်ပြိုင်မျိုးစုံကြောင့်လူပတ်ဝန်းကျင်ကိုရောတဘာဝပတ်ဝန်းကျင်ကိုပါထိခိုက်လာနေတာပါမြမအိန္ဒိယနိုင်ငံတွေနဲ့ဒေတာရင်းနိုင်ငံတွေမှာတော့တဘာဝပတ်ဝန်းကျင်အရေးအင်းနိုင်အားလိုက်လောက်ကိုင်းနေကြတာကိုအားသက်စရာတွေ့ရတယ်လို့လည်းဂျောင်းမေးကပြောပါတယ်
I've seen is that there's a lot of informal collection of
ကျွန်တော်အခုရောက်နေတဲ့ဟန်နွိုင်းမှာတော့သူနီးသူဟန်နဲ့အမိုက်သိမ်းကြတာအတော်များများတွေ့ရပါတယ်။စွန့်ပစ်ပစ္စည်းပြန်လည်အသုံးချတဲ့ကဏ္ဍတွေလည်းတွေ့ရပါတယ်။နောက်ပြီးတဘာဝပတ်ဝန်းကျင်နဲ့လက်ရောညှိထွေမှုရှိမဲ့ဝန်ဆောင်မှုအသုံးဆောင်ပစ္စည်းတွေလည်းအတော်လေးကိုရေပန်းစားလာနေပါတယ်။ clean up တန်ရှင်းရေးလှုပ်ရှားမှုတွေအမိုက်ရောကြအောင်တိုက်တွန်းတဲ့လှုပ်ရှားမှုတွေလုပ်ကိုင်နေကြပါတယ်။ဒါပေမဲ့ကျွန်တော်တို့ရှေ့ဆက်လုံးစရာတွေအများကြီးရှိပါသေးတယ်။မြစ်တွေချောင်းတွေကန်တွေမှာပလတ်စတစ်အမိုက်တွေအများကြီးတွေ့နေရပါသေးတယ်။ဒီကဏ္ဍမှာလက်သွဲဆောင်ရွက်တဲ့အဖွဲ့အစည်းတွေလည်းအတော့ကိုနည်းနေပါသေးတယ်။ကိုဗစ်ကေရောဂါကြောင့်လည်းပလတ်စတစ်အမိုက်တွေပိုထွက်လာတာပါ။ပလတ်စတစ်အမိုက်ပြဿနာကိုဖြေရှင်းဖို့နီလန်းပေါင်းစုံစူးစမ်းနေကြပေမဲ့လုံးကင်စရာတွေတော့အများကြီးကိုရှိနေပါသေးတယ်။
မြန်မာနိုင်ငံကစွန့်ပစ်အမိုက်စီမံခန့်ခွဲရေးကိုစောင့်ကြည့်လေ့လာနေတဲ့ပညာရှင်တွေအဖွဲ့အစည်းတွေရဲ့အဆိုအရအမိုက်ကိစ္စကိုအစိုးရဘက်ကမူဝါဒတွေတေချာရေးဆွဲချမှတ်ဆောင်ရွက်ဖို့လိုသလိုနိုင်ငံတော်ဝန်လုံးကမြို့နယ်ရပ်ကွက်နဲ့ကျေးရွာအလိုက်ကိုယ်စီတာဝန်ယူဆောင်ရွက်ဖို့လိုကြောင်းလည်းထောက်ပြနေကြတာဖြစ်ပါတယ
်။နန်းလောင်သတင်းပေးပို့ထားတာဖြစ်ပါတယ်။အခုဒီခါမှာတော့ကျမ်းမာရေးသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးစီမားလေး။နေမစိလားမစိပဲနဲ့မွေးဖွားလာတဲ့ကလင်းငယ်တွေကိုမွေးပြီးချင်းမိခင်ကတိတွေ့ပိုက်ထွေးထားတာဟာတိနေချည်ကလေးငယ်တွေရဲ့အသက်ကိုကဲတင်နိုင်တာကိုတွေ့ရတဲ့အကြောင်းဒီလိုအိရှုကပ္ပကျမရေးဖွဲ့ကပြောပါလေနေစီလာစီမဟုတ်ဖဲနဲ့မွေးဖွားလာတဲ့ကလေးငယ်တွေအသက်ရှင်တန်ရေးနဲ့ကျမရေးဆိုင်ရာတိုးတက်စေဖို့ကိုလေဒီလိုအိရှုကညွှန်ကြားချက်အသစ်တွေထုတ်ပြန်ထားပါလေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်ကနေလီဇာရှလိုင်းပြပွဲသတင်းလွှာကိုဒေါခင်မျိုးသက်တင်ဆက်ထားပါရရှင်
ကဘာတလောမှာနေမရှိပဲမွေးဖွားတဲ့ကလေးငယ်က25တန်းလောက်ရှိမယ်လို့ WHO ကခန့်မှန်းထားပြီးဒါဟာကလေးဆယ်ယောက်မွေးရင်နေမရှိပဲမွေးသူကတယောက်ထက်မကရှိနေတာဖြစ်ပါတယ်နှစ်ဆင်ပဲဒီလိုမွေးလာသူတွေက10ရာခိုင်နှုန်းဒါမှမဟုတ်ကလေးပေါင်း 1.4 တန်းလောက်ဟာအချိန်မတိုင်ခင်မွေးတဲ့အတွက်သေဆုံးရတယ်လို့လည်းပြောပါတယ်အခုလဲသေဆုံးမှုတွေတိုးလာနေပြီးအသက် 9 နှစ်ယောက်ကလေးငယ်သေဆုံးမှုကိုကြည့်ရင်နေမရှိပဲမွေးတဲ့ကလေးသေဆုံးမှုကအများဆုံးဖြစ်နေတာပါကလေးရှိုကမိခင်မွေးခင်စကလေးငယ်ဆဲကျော်တက်နဲ့တက်ကြီးရွယ်ဦးကျမ်းမာရေးဌာနကကလေးအထုကကယ်ရန်အက်ဒမန်ကတော့အခု WHO ကထုတ်ပြန်တဲ့ညွှန်ကြားချက်အသစ်တွေအတိုင်းလိုက်နာကြမယ်ဆိုရင်အချိန်မရှိခင်မွေးလာမယ်ကလေးငယ်90ရာခိုင်နှုန်းဒါမှမဟုတ်9သိန်းလောက်ရဲ့အသက်တွေကိုကယ်တင်နိုင်မယ်လို့ပြောပါတယ
် And by that we mean babies who are born preterm or low birth weight.Babies who are born before 37 weeks of pregnancy or under 2.5 kilograms at birth.
နေမစဲလာမစဲမွေးလာတဲ့ရှိတဲ့နဲ့ကိုယ်လေးချိန်မရှိတဲ့ကလေးတွေဆိုတာဟာကိုယ်ဝင်လွယ်ရတဲ့သတင်း38ပတ်မပြည့်ခင်မွေးတာမွေးချိန်မှာ9ပေါင်ခွဲတောင်မရှိတဲ့ကလေးမျိုးပါအခုညွှန်ကြားချက်ထဲမှာတော့သူတို့မွေးလာရင်အနွေးသစ်တာ incubator ထဲမှာတတ်မထည့်ပဲနဲ့မွေးပြီးပြီးချင်းမှာပဲတားပိုက်ကောင်ကကလေးကိုပိုက်ထားသလိုမျိုးအသားချင်းထိထားဖို့အကြံပေးထားပါတယ်
ဒါဟာအရင်ညွှန်ကြားချက်နဲ့ရောဆေးုံတွေမှာလုံလည်ရှိတဲ့ပုံစံနဲ့ပါတိတ်ကိုကွာပါတယ်။နေမရှိပဲမွေးတဲ့ကလေးတွေမှာအဆီတက်မရှိသလိုသူတို့အသက်ရှူတဲ့နေရာမှာပါဆေးအထောက်ကူပေးဖို့လိုအပ်လေရှိပါတယ်။အရင်တုန်းကတော့နေမရှိပဲမွေးလာရင်မိခင်နဲ့ကလေးကို3ရက်ကနေ9ရက်လောက်အထိခွဲထားပြီးအနွေးသစ်တာ incubator ထဲမှာသူတို့အထာကျသွားတဲ့အထိထားရပါတယ်။အခုညွှန်ကြားချက်အသက်မှာတော့မိခင်ရဲ့ပထမဆုံးထွေးပိုက်မှုကကလေးစိတ်တက်ဖို့အတွက်အထူးအရေးကြီးသလိုလာမရှိပဲမွေးတဲ့တိတ်သိငယ်တဲ့ကလေးလေးတွေအသက်ရှင်တန်ဖို့အတွက်အခွင့်အလမ်းပိုကောင်းလာစေတယ်လို့လည်းပြောပါတယ
် And also notably the guidelines now advise that intensive care units should reorient so that the mother and baby can stay together keeping the baby in skin
အခုညွှန်ကြားချက်ထဲမှာမိခင်နဲ့ကလေးကိုအတူထားဖို့ဆေးရုံအထူးကြက်မှတ်ကုသဌာနတွေကိုအကြံပေးထားပါတယ်ကလေးကိုမွေးခင်စအထူးကြက်မှတ်ကုသဆောင်မှာထားဖို့လိုအပ်တယ်ဆိုရင်တောင်မိခင်နဲ့ကလေးကို24နာရီပတ်လုံးထိတွေ့နိုင်ဖို့လုပ်ပေးရမှာပါ
။နေမရှိပဲမွေးလာတဲ့ကလေးငယ်ရဲ့အသက်ရှင်တန်ရေးဟာသူတို့မွေးဖွားတဲ့နေရာပေါ်မှာမူတည်ပြီးတိတိတသာကြွားချတယ်လို့လည်း WHO ကပြောပါတယ်။သတင်းပတ်28ပတ်အနည်းဆုံးရှိပြီးဖြစ်တဲ့ဒရေသားကိုမွေးလာရင်ဝင်ငွေကောင်းတဲ့နိုင်ငံမျိုးမှာဆိုအသက်ရှင်ဖို့များပေမဲ့ရှင်းရတဲ့နိုင်ငံမျိုးမှာတော့အသက်ရှင်ဖို့က10ရာခိုင်နှုန်းလောက်ပဲရှိတယ်လို့လည်းပြောပါတယ်။အခု WHO ရဲ့လမ်းညွှန်ချက်ကရိုးရှင်းပြီးလက်တွေ့ကျသလိုနေမစီလာမစီဘလို့ပုံစံနဲ့ပဲမွေးမွေးသူတို့ကိုပြုစုစောင့်ရှောက်တဲ့ပုံစံကိုပြောင်းပြန်နိုင်တယ်လို့လည်းအက်ဒမန်ကပြောပါတယ်။ဒါအပြင်တိတ်နုနယ်သေးတဲ့ကလေးငယ်တွေအတွက်အစစ်မြေဤပညာတွေပစ္စည်းတွေကိုပဲအမြဲအားကိုးနေစရာမလိုဘူးဆိုတာအခုချက်ကပြနေတယ်လို့လည်းပြောပါတယ်။အခု WHO ရဲ့ညွှန်ကြားချက်အသက်ဟာအဆင့်မြင့်ဤပညာသုံးဆက်တွေလျှက်စစ်ဓာတ်ပေါ်မှီခိုးနေရတဲ့ဆက်တွေမတုံနိုင်တဲ့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့လည်းကပ်ညီတယ်လို့ပြောပါတယ်။ဒီလိုအရေးပါတဲ့ကျန်းမာရေးစောင့်ရှောက်မှုမျိုးကိုမိသားစုတွေလန်လန်မှီအောင်လုပ်ပေးမယ်ဆိုရင်ကလေးငယ်တွေအသက်ရှင်တန်ခွင့်ပိုးပြီးများလာမယ်လို့လည်းပြောပါတယ်။
ဒေါက်ခင်မျိုးသက်တင်ဆက်ပေးကြတာဖြစ်ပါတယ်။အခုအင်္ဂါမနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေအပြီးမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းနိုင်ဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာစီစဉ်စာတွေကိုနားဆင်ရှုစားကြမှာဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်သံစီစဉ်တွေကို VOA ရဲ့အင်တာနက်စာမျက်နှာ website အပြင် Facebook လူမှုကွန်ရက်နဲ့ YouTube ပေါ်မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျတို့ဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာနေ့ခေတ္တရှင်များရှင်။ဖြူရီကနေ2022နိုဝင်ဘာလ29ရက်အင်္ဂါနေ့မနက်ပိုင်းစီစဉ်နေကိုအမေရိကန်ပြည်အစိုးမြို့တော်ဝါရှင်တန်ဒီစီကနေလှိုင်းဒိုမီတာ30နှင့် kHz 9335နဲ့9383ညလှိုင်းဒိုမီတာ49 kHz 6753ညနဲ့လှလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာဖြစ်ပါတယ်။အခုရင်ဆုံးသတင်းတောက်မဲ့စီစဉ်ကိုတင်ဆက်ပေးကြပါမယ်။အမျိုးသားအောင်ပွဲနှင့်လူသားချင်းစာနာမှုဆိုပြီးတော့စစ်ကောင်စီကအကျဉ်းသားအယောက် 9,900 ကျော်ကိုလူငယ်ချမ်းသာခွင့်ပေးတာမှာနိုင်ငံရေးအကျဉ်းသားနည်းနည်းပဲပါလို့ဝေဖန်ခံရပါတယ်။နိုင်ငံအခြေအနေတိုးတက်ဖို့ဆိုရင်နိုင်ငံရေးအကျဉ်းသားအားလုံးကိုလွှတ်ပေးဖို့လည်းတောင်းဆိုထားကြပါတယ်။ရန်ကုန်ကပေးပွဲတင်တော့မှတ်စုကိုကိုသားညုံတင်ဆက်ထားပါတယ်ရှင်။
နိုဝင်ဘာလ19ရက်နေ့ပြီးခဲ့တဲ့ကြာလာရီနေ့တုန်းကမြို့သားအောင်ပွဲနေ့ကိုဂုဏ်ပြုပြီးတော့လူသားချင်းစာနာမှုအရတနင်္ဂနွေအတိုင်းတာနဲ့အကျဉ်းသား6000နီးပါးကိုပြည်တံလူငင်းခွင့်ပေးတယ်လို့စစ်ကောင်စီကကြေညာခဲ့ပါတယ်။တပ်မတော်အကြီးအကျယ်ပြောင်းလို့ပြုကွေးအောင်လှုပ်ဆောင်မှုပုံမှန် 905 ကာဂျီနဲ့အမှုပညာရှင် 12 ဦးပေါ်ဆွတ်ဆွတ်ထားတဲ့အမှုတွေကိုလည်းရုပ်သိမ်းပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးကြံပြီးဩစတြေးလျနိုင်ငံသားမစ္စတာရှောင်းတန်နဲ့အပါအဝင်ထင်ရှားတဲ့နိုင်ငံရေးအကျဉ်းသားတချို့ကိုလည်းမြန်မာစစ်ကောင်စီကတတ်မှတ်ချက်စီးမင်းနဲ့ပြည်တံလူငင်းခွင့်ပေးလိုက်ပါတယ်။ပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေထဲက88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြားကြီးကဒီမြန်မာနိုင်ငံရေးအခြေအနေတိုးတက်လာဖို့ဆိုလို့ရှိရင်အခြေခံအဖြစ်နိုင်ငံရေးအကျဉ်းသားအားလုံးကိုလှုပ်ပေးဖို့လိုမယ်လို့ VOA ကပြောပါတယ
်။ကျွန်တော်အမြင်ပြောရလို့ရှိရင်တော့ဗျာနိုင်ငံရေးမှုနဲ့ထောင်ချထားလူတွေအကုန်လုံးတော့ကျွန်တော်ကတော့လှုပ်ပေးစီနေတာဒါအခြေခံအချက်ပဲဗျာ။တကယ်တမ်းကျွန်တော်တို့ဟိုနိုင်ငံရေးရှိရေးကောင်းမှုတည်ဆင်းသားမယ်ဆိုလို့ရှိရင်နိုင်ငံရေးအကျဉ်းသားဆိုတာထောင်ထဲမှာရှိရမှာမဟုတ်ဘူးလေ။ကျွန်တော်မြင်လာတော့ငါကငါနဲ့ထောက်ချထားတဲ့လူတွေအများကြီးရှိပါသေးတယ်။တော့အဲ့လူလွတ်လာဖို့လိုမယ်လို့မြင်ပါတယ်။အဲ့လိုနိုင်ငံချင်းသားနည်းနည်းလေးပါတယ်ဆိုတဲ့ပုံမှာတော့ကျွန်တော်တော်တော်စိတ်မောင့်ဖြစ်မိပါတယ်
။လူမြောက်လာသူတွေထဲမှာ NDI အစိုးရဖွဲ့ရဲ့ပြည်တော်စုဝင်ကြီးဦးကျော်တင်ဆွေ၊ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးတန်းထေး၊ဝန်ကြီးချုပ်ဟောင်းဒေါက်တာလဲလဲမော်တို့လည်းပါပါတယ်။တခြားထင်ရှားသူတွေထဲကဆိုရင်တော့ NDI ပြောခွင့်ရသူဒေါက်တာမျိုးညွန့်88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအီဆိုင်ဆရာမောင်သာချူနဲ့ရွှေညဝါဆရာတော်တို့လည်းပြန်လည်လွတ်မြောက်လာပါတယ်။နိုင်ငံချင်းသားဟောင်းမြောက်ဖွဲ့ရဲ့ဥဆောင်ကော်မတီဝင်ဖြစ်တဲ့ဦးထွန်းကြီးကတော့လွတ်မြောက်လာသူ 9,900 ကျော်မှာနိုင်ငံချင်းသား 600 ကျော်သာပါဝင်တယ်လို့ပြောပါတယ်။နိုင်ငံမျိုးလင့်ချက်ရတာနိုင်ငံချင်းသားတွေကိုဟန်ပြတက်တက်လွှတ်ပေးတာဖြစ်တယ်လို့လည်းဝေဖန်ပြောဆိုပါတယ်
။အပြန်တုံးတက်ကြည့်တဲ့အခါကျတော့အဲ့ဒီလွှတ်ပေးတဲ့ဒီတော်များများကသူကထောင်စကားနဲ့ပြောလွှတ်နီးတယ်ကိုလွှတ်ပေးတဲ့အတွက်ကြောင့်ဒါကအဖြစ်မဟုတ်ဘူး။ဆိုတော့ကတော့အခုလုပ်ပေးလိုက်တာကတော့ဘာမှချူချူစရာလည်းကြောင်းရှိဘူး။ဘာမှကျေးဇူးတင်စရာလည်းကြောင်းရှိဘူး။ဘာကြောင့်လဲဆိုတော့သူကတော့ခောက်ပေါက်ရှာတဲ့အနေနဲ့ပေါ့နော်။သူ့ရဲ့တရားဝင်ပုံတွေအဲဒါသူ့ရဲ့ဆက်ကပ်တိုင်းခံပြီးဆိုတာအဲဒါအပေးလူလုပ်တယ်လူတို့ပဲနိုင်ငံရေးအပေးလူရဲ့အစိတ်ကနေတဲ့လူတွေကလုံးပြည်ရဲ့ဖြစ်ကြောင်းဒါကတော့ political will မပါပါဘူး။နိုင်ငံရေးဆန္ဒတော့နိုင်ငံရေးစိတ်ချစနာမပါမဲနဲ့သူတို့တော့အကျိုးမြတ်အတွက်ပေါ့နော်။
နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း APBS ရင်းရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးကလေးကဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားပေါင်း 16,000 ကျော်ရှိခဲ့ပြီးတော့အကျဉ်းဆောင်တွေထဲမှာဆက်ပြီးတော့ကျဉ်းချခံရသူ 13,000 ကျော်ရှိနေတယ်လို့ဆိုပါတယ်။မြန်မာစစ်ကောင်စီဘက်ကတော့ APBS ရင်းတွေဟာချက်ကားထားတဲ့ရှင်တွေဆိုပြီးတော့ညှင်းပယ်လေးရှိပါတယ်။အာဆီယံပါဝင်နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်ဒေါ်ဆန်းစုကြည်သမရဦးဝင်းမြင့်အပါအဝင်နိုင်ငံချင်းသားတွေကိုအဓိကထားလှုပ်ပေးဖို့စစ်ကောင်စီကိုတိုက်တွန်းတောင်းဆိုနေကြပါတယ်။ပမခရှောင်းတန်နေတဲ့အတူမြန်မာနိုင်ငံဆိုင်ရာဗြိတိန်သံမတ်ကြီးဟောင်းဖီကီဘိုမန်ဂျပန်နိုင်ငံသားမှတ်တမ်းရုပ်ရှင်ရိုက်ကူးသူတိုရူကူဘိုတာနဲ့မြန်မာအနွယ်အမေရိကန်နိုင်ငံသားကိုကျော်ထေးဦးတို့လည်းလွတ်မြောက်လာတဲ့ထင်မှာပါဝင်ပါတယ်။ပမခရှောင်းတန်နေကိုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့လူမှုကြီးကြပ်ရေးဥပဒေချိုးဖောက်မှုတွေနဲ့စစ်ကောင်စီကဆွဆွဲပြီးတော့ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကနေပြီးတော့ထူတရားရုံးမှာအလုံးမပါထောင်ဒဏ်3နှစ်တပေါင်းတစည်းတည်းပြစ်ဒဏ်ချမှတ်ထားတာဖြစ်ပါတယ်။ပြန်လည်လွတ်မြောက်လာတဲ့နိုင်ငံသားတွေဟာသူတို့ရဲ့နိုင်ငံစီကိုနိုဝင်ဘာလ18ရက်နေ့မှာပဲပြန်သွားကြပါတယ်။အမေရိကန်ပြန်ဖို့အတွက်လေဆိပ်ကိုရောက်လာတဲ့ကုကျော်ထေးဦးကတော့ခုလိုပြောပါတယ်
။ Whatever I'm said so glad for releasing.
ဘာပဲဖြစ်ဖြစ်ကျွန်တော်ပြန်လွတ်လာတာအတွက်တကယ်ကိုဝမ်းသာပါတယ်။ဒါပေမဲ့ကျွန်တော်အသေးအစားမသိခဲ့ပါဘူးသူတို့ကမကြေညာပေးခဲ့ပါဘူးကျွန်တော်တကယ်ကိုအံ့ဩခဲ့ရပါတယ်
ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာထုကူစလေနိုလင်းဟေဇာကလည်းဒေါ်ဆန်းစုကြည်နဲ့သဘရဦးဝင်းမြင့်အပါအဝင်မြန်မာနိုင်ငံတွင်တရားမဲ့ဖမ်းထားသူအလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ထပ်ပြီးတော့တောင်းဆိုပါရတယ်။မြန်မာနိုင်ငံထဲမှာနိုဘာလ18ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကထောင်နဲ့ချီတဲ့ကျင်းသားတွေကိုပြန်လွှတ်ပေးခဲ့တဲ့အတွက်ထောက်ခံအားပေးသလိုဒီကလေးတငယ်တွေနဲ့ငငယ်ကျင်းသားအလုံးကိုပြန်လွှတ်ပေးဖို့ပါတောင်းဆိုလိုက်တာဖြစ်ပါရတယ်။လူငယ်နဲ့ပြန်လည်လွတ်မြောက်လာပြီးတော့သူ့ရဲ့နိုင်ငံစီကိုပြန်ရောက်သွားတဲ့မစ္စတာရှောင်းတန်နဲ့ကလည်းမြန်မာစစ်တပ်ကိုပြင်းထန်ဝေဖန်ထားပါရတယ်။ပြစ်ဒဏ်လူငယ်ခွင်းနဲ့ပြန်လည်လွတ်မြောက်လာတဲ့ရှောင်းတန်တွေကသူကြုံဘူးခဲ့သမျှအတိမ်မွေ့ဆုံးပြည်သူတွေကိုရုံမှယူသွတ်သူတွေကအုပ်ချုပ်နေတာယူကျုံမရဖြစ်ရတယ်လို့သူ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။မိသားစုနဲ့ပြန်ဆုံခွင့်ရတာရန်ဝမ်းသာပေမဲ့မြန်မာပြည်သူ53တန်းကတော့သူတို့ကိုကူစားမပြုတဲ့အုပ်ချုပ်သူတွေလက်ထဲဒုက္ခဆက်ခံနေရတယ်လို့ရေးပါတယ်။မိသားစုနဲ့နှစ်နှစ်နီးပါးခွဲခွာခဲ့ရတဲ့ပမုခရှောင်းတန်တွေကအခုလိုပြန်မဆုံခင်အမောင်မိုက်ဆုံးကာလတွေမှာသူ့ကိုထောက်ခံရည်တည်ပေးခဲ့ပြီးတော့အခုလိုလွတ်မြောက်လာဖို့အတွက်ကူညီပေးခဲ့ကြတဲ့ဩစတြေးလျအစိုးရပါဝင်အားလုံးကိုလည်းအထူးပဲကျေးဇူးတင်တယ်လို့ပြောပါရတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာရခိုင်လက်နက်ကိုင်အီတပ်ဖွဲ့ဝင်18ဦးလိုလည်းပြန်လွတ်ပေးလိုက်တယ်လို့ဖော်ပြပေမဲ့ပြန်လွတ်လာသူတွေထဲကတဦးတယောက်မှဒီကနေ့ထိကိုအေအဖွဲ့စီကိုဆက်သွယ်လာတာမရှိသေးတာကြောင့်အမှန်တကယ်လွတ်လာတာဟုတ်မဟုတ်အတိမပြုနိုင်သေးပဲစုံစမ်းစစ်ဆေးနေတယ်လို့ရခိုင်လက်နက်ကိုင်အီအဖွဲ့ရဲ့ပြောခွင့်ရသူခိုင်သူခါကဗီဒီယိုကိုပြောပါရတယ်။
စစ်ကောင်စီဘက်ကဒီထောက်ပြန်ချက်ကိုကျွန်တော်တို့လည်းတွေ့ပါတယ်ဟိုလွတ်လာရင်တော့ကောင်းတာပေါ့ဟိုဒီကိစ္စဟိုအမှန်တကယ်ဟိုလွတ်လာတာဟုတ်မဟုတ်ဆိုတာကိုကျွန်တော်တို့ဆက်လက်ပြီးတော့စီစစ်နေပါတယ်ဟိုအခုရှင်ထိတော့ဒီလွတ်လာတယ်လို့ပြောတဲ့သူတွေထဲကတစုံတရာမှဒီ UL ဌာနချုပ်ကိုဆက်တွေ့လာတာမျိုးတော့မရှိသေးဘူးက
မြန်မာစစ်ကောင်စီအနေနဲ့အခုလိုမျိုးအကျဉ်းသားတွေကိုလူငင်းခွင့်ပြီးတဲ့ပုံမှာနိုင်ငံတကာကကြိုးစားခဲ့ကြပြီမဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်ကြံနေသေးတဲ့နိုင်ငံရေးသားအလုံးပြန်လည်လွတ်မြောက်ဖို့ကိုလည်းတောင်းဆိုနေကြပါရယ်။အာဏာသိမ်းထားတဲ့မြန်မာစစ်တပ်ပေါ်နိုင်ငံရေးတိုင်ဝမ်ကဖဲကျင်ထားသလိုအာဆီယံစည်းဝေးတွေမှာလည်းနိုင်ငံကိုစားပြုပြီးတော့အခုချိန်ထိတယောက်ခွင့်မရသေးပါဘူး။လူမျိုးရေးငြိမ်းချမ်းမှုအပြင်နိုင်ငံချင်းမိတ်မပြတ်စီရင်နဲ့လူသားချင်းစာနာမှုအရပြန်လွှတ်ပေးလိုက်တဲ့နိုင်ငံသား၄ဦးတည်းကစီးပွားရေးပညာရှင်မစ္စတာရှောင်းတန်နဲ့ကတော့အချင်းအောင်တွင်သူတွေ့ကြုံခဲ့တာတွေကိုရေးသားပြောဆိုပြီးတော့နူးညံ့တိမ်မွေးတဲ့မြန်မာပြည်သူတွေကိုရုံမှယူသွတ်သူတွေကအုတ်ချုပ်နေတဲ့ပုံမှာယူကျုံမရဘူးလို့လူမှုကွန်ရက်တွေမှာရေးသားခဲ့တာကိုဒီသတင်းပိုက်ရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေပြီးတင်ဆက်လိုက်ပါတယ်ခင်ဗျာကျွန်တော်တားညူပ
ါဒီနောက်မှတ်စုအစီအစဉ်ကိုကိုတားညူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုကြည့်အောင်ပါမြန်မာနိုင်ငံမှာမော်တော်ကားတင်သွင်းမှုကိုတနည်းနည်းပါကြအောင်ပိတ်ပင်ထားပြီးတဲ့နောက်အခုလျှက်စစ်ကတည်တဲ့တင်သွင်းခွင့်ပြုမယ်ဆိုပြီးတော့ကြေညာထားပါတယ်တင်သွင်းခွင့်လျှောက်ထားတဲ့ကုမ္ပဏီ26ခုရှိပြီးတော့အများစုကတော့တရုတ်လျှက်စစ်ကားတွေကိုတင်သွင်းဖို့ဒါမှမဟုတ်ရင်လည်းပြည်တွင်းမှာထုတ်လုပ်ဖို့ရှိနေကြတာပါပြည်တွင်းလျှက်စစ်ကားတင်သွင်းအသုံးပြုရေးစီစဉ်မှာဖြစ်နိုင်ခြင်းနဲ့အခက်အခဲတွေအကြောင်းကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တင်ကြီးထက်ကစူးစီးတင်ဆက်ထားပါတယ်ရှင်
လက်ရှိတော့ကျွန်တော်ကဒီကျွန်တော်ဒီမှာအခုဆွေးနွေးနေတော့ဒီတေယုတ် brand လေးရှိပါတယ်။ဒီနည်းရအောင်ကျွန်တော်မပါပါဘူး။ဟု
တ်က
ဲ့။ဒီကိုကျွန်တော်ကိုယ်တိုင်လည်းဒါ BYD ဆိုတဲ့ဒီအမှတ်တေယုတ်အမှတ်တေကိုတင်တင်းလို့တော့ကျွန်တော်ဆောင်ပြင်းတိုင်းဆောင်ရနေတယ်။အများစုကတော့ကျွန်တော်ကခုနတေယုတ်ပါပဲ။ဒီနည်းရအောင်မရှိဘူး။တခြား brand နဲ့လောလောတော့မရှိဘူ
း။တေယုတ်နိုင်ငံထုတ် BYD အမှတ်တစိတ်လျှက်စစ်ကားတွေတင်သွင်းဖို့ပြင်ဆင်ထားတဲ့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကပြောပြတာပါမြန်မာနိုင်ငံတွင်းကိုလျှက်စစ်ကတင်သွင်းမှုစီးမြင့်တွေကိုကနေဦးစီမံကိန်းအနေနဲ့စစ်ကောင်စီကနိုဝင်ဘာလ17ရက်နေ့မှာထုတ်ပြန်ထားပါတယ်2023ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာ31ရက်နေ့အထိကနေဦးစီမံကိန်းအနေနဲ့ခွင့်ပြုမှာဖြစ်ပါတယ်လျှက်စစ်ကတင်သွင်းခွင့်အတွက်လျှောက်ထားတဲ့ကုမ္ပဏီ26ခုထိရှိပြီဖြစ်ပြီးတင်သွင်းခွင့်ခွင့်ပြုချက်တော့အတိမပြုရသေးကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဒီလာတွင်သတင်းစာရှင်းလင်းပွဲမှာပြောဆိုချက်ကိုကိုကပီ Global New Light တို့မြန်မာကဖော်ပြပါတယ်။ဒေါက်တာဆွထွန်းကတော့ခွင့်ပြုချက်အခြေအနေကိုအခုလိုပြောပါတယ
်။တော့လောလောဆယ်တော့အကြမ်းရင်ကုမ္ပဏီ26ခုကတော့တင်းမယ်ထုတ်လုပ်မယ်ဆိုလို့ဆိုသူထားတယ်ဗျာ။အဲဒီထဲမှာတော့ကုမ္ပဏီအကြမ်းရင်ကတော့ဒူဝါရအနေနဲ့တော့ကုမ္ပဏီကျွန်တော်တို့10ခုလောက်တော့သူတို့ရွေးချယ်ထားတယ်။တင်းမယ်ပြုမယ်။ဒါပဲလောလောဆယ်တော့အသေးသေးကတော့ကျွန်တော်တို့ဟိုဆောင်ရွက်တက်ဆိုင်ရာဆက်ကွန်ဒီနေနေတိုင်းဆောင်ရွက်နေရမလို့သူကတင်သွင်းမှုရှိနေတော့ pilot project ဆိုပြီးတနည်းပေါ့နော
်
ဒီလာမဲ့2023ကိုတနည်းကို pilot project ဆိုပြီးမှစူပါကူလန်ဝင်ထဏနာလည်းမိတ်ထုတ်ပြန်တာရှိ ဒီ2023မှာတော့ဒါဘာလို့ဒီမြန်မာနိုင်ငံမှာတော့ဒီဘဝမှာဖြစ်စားနေတဲ့ EV ကအများအပြားကျန်သွင်းထုတ်လုပ်တာမျိုးတွေရှိတာမျိုးလို့မြင်ပါတယ်
။လျှက်စစ်မီမလုံလောက်မှုအခြေအနေဆိုးတဲ့မြန်မာနိုင်ငံမှာလျှက်စစ်ကားတွေအတွက်အားသွင်းတဲ့ station တွေကအခက်အခဲတစ်ခုဖြစ်နိုင်တယ်ဆိုတာကိုလည်းလျှက်စစ်ကတင်သွင်းမဲ့သူတွေကတွက်ဆထားကြပါတယ်။ဒီအခြေအနေကိုဘယ်လိုဖြေရှင်းဆောင်ရွက်နိုင်ခြေရှိပါသလဲ။ကျွန်
တော်တို့ဒီမှာလက်ရှိခွင့်ပြုရတဲ့ပါတော့ဒီပေါ်တော့ကဤကတင်နေတဲ့တက်ရှင်ထုတ်လုပ်မယ်ဆိုရင်သူက charge station မှာဆိုတော့တွဲပြီးလုပ်ပါတယ်။ public charge station ပေါ့နော
်။ဒါ
တနည်းအားတော့ရန်ကုန်မြို့နေပြီးတော့မန္တလေးနဲ့ရန်ကုန်မန္တလေးအမြန်နာမအေးမှာရှိတဲ့ဒီ resting camp တွေမှာ public charging station ပေါ့နော်ဒါတွေကတွဲပြီးတော့မှပါပါတယ်ဘရဂိုမီတကူကအကြမ်းကြီးရောကားဘနစီတွင်းဒီ public charging station ဘယ်ကူကားမှယူပြီးထိဆောက်ပေးရမယ်ဆိုတဲ့ချက်လက်ပါတယ်ဒါတော့ကျွန်တော်ကတော့ဒီတိုင်းနဲ့ပေါ့နော်ဒီလာမယ့်2023မှာတော့ဘရဂါတင်နေတဲ့ EV ကားတင်နေတဲ့ထုတ်လုပ်တဲ့ public charging station ဆောက်မယ်ပေါ့ဒီတိုင်းနဲ့တော့ဖြစ်လာတယ်တကူပဲပေါ့ကျွန်တော်တို့တိုင်းမှာမေးစရာရှိတာပေါ့နော်ဘာလည်းမိနေပတ်သက်တဲ့အခါကျရင်ကျွန်တော်ကမခက်ခဲရှိဘူး။ဘူတော်ရမများလည်းဒါနဲ့ပတ်သက်ပြီးတော့ထောက်ပြလက်ရှိမိနေတဲ့ဘယ်လိုလုပ်မလဲပေါ့နော်။ဟုတ
်ကဲ
့။အဲကျွန်တော်ကတော့ဒီလက်ရှိလည်းလက်ရှိမိခက်ခဲရှိတော့ဒီ alternative အနေနဲ့ solar လိုဟာမျိုးပေါ့ကျွန်တော်တို့ charging station မှာထည့်သွင်းမှုပေါ့နော်။ဒါလေးရောကျွန်တော်တို့စဉ်းစားနေ
။လက်ရှိမှာတော့မြန်မာနိုင်ငံတွင်းကလျှက်စစ်ကားတင်သွင်းသူတွေကတရုတ်ထုတ်လျက်စစ်ကားတွေကိုအဓိကတင်သွင်းကြဖို့ရှိပြီးတချို့ကတော့ပြည်တွင်းမှာအရင်ကရှိခဲ့တဲ့ကားတက်စင်နဲ့စက်ရုံတွေမှာတက်စင်ထုတ်လုပ်နိုင်ဖို့လည်းရည်မှန်းထားကြပါတယ
်။ကျွန်တော်များတော့ကျွန်တော်တို့ကိုယ်တိုင်လည်းကားထုတ်လုပ်တဲ့စက်ရုံရှိရလေ။ကျင်ကကျွန်တော်တို့လည်းကားထုတ်လုပ်စက်ထုတ်နေအခုအဲစက်ရုံတွေကအင်းတို့ပါမယ်မရတော့ဒီအင်ဂျင်ကားတွေတင်သွင်းမှုထုတ်လုပ်ဖို့ခက်ခဲရှိတော့ဒီ EV ကားကိုကြောင်းထုတ်မှာပေါ့နော်။ကျွန်တော်များအဲ့ပုံစံပါတော်တင်ရအောင်ထုတ်လို့တော့ဒီကိန်းလေးလို့ကျွန်တော်ကငွေရှိသားပြီးသားဆက်ရုံကြီးပစ္စည်းတွေရှိတယ်အဲဒီမှာတချို့စိတ်ပိုင်းနေကြောင်းတဲ့တက်ဆန်လိုက်ရုံနဲ့ modify လုပ်လိုက်ရုံနဲ့ကျွန်တော်က EV ကားကိုထုတ်လို့နိုင်တယ်ဖြစ်တဲ့ကြောင့်ပေါ့ကျွန်တော်ကငွေတဲ့စလုံးကိုဒီကိန်းထုတ်လို့မဲ့နေထားပ
ါဒါကတင်သွင်းရောင်းချလို့သူတွေရဲ့အစီအမံဖြစ်ပါတယ်တယ်ယူပို့ဆောင်ရေးလုပ်ငန်းရှင်ဒေါ်တင့်တင့်လွင်ကတော့လျှက်စစ်ဘတ်စ်ကားတွေကိုသူမရဲ့ရန်ကုန် water bus line တွေနဲ့ချိတ်ဆက်နိုင်ရေးမျှော်မှဆောင်ရွက်နေသူဖြစ်ပါတယ်
စီစင်းလုံးရှာပါရဲနောက်ပြီးတော့ပတ်နာအစ်တီအထိုင်းတို့အကမ္ဘောဒီးယားတို့မှာပတ်နာအစ်တီထပ်ရရှိတဲ့အတွက်အခုသူတို့နိုင်ငံတွေမှာပါစပြီးအသုံးပြုနေ EV bus သူတို့ EV bus တွေ EV charging station တွေဒီ EV bus တွေကိုမြန်မာပြည်ကိုအဲသူတို့တင်ပို့ဖို့ကိုရီနဲ့ collaboration လုပ်ဖို့ပြောထားတာရှိပြီပေါ့နော်အဲကြတော့သူတို့ရဲ့ EV bus တွေကိုမိတ်ဆက်အနေနဲ့ရန်ကုန် water bus ရဲ့ jetty တွေနဲ့ချိတ်ပြီးတော့မြို့ရဲတွေမှာဒါဒီပြေးဆွဲသွားမယ်ဆိုတော့လာမယ့်ဟိုပါဗော near future မှာလာမယ့်အနာဂတ်မှာဆိုလို့ရှိရင်အဲ့လိုမျိုးတွေကိုလည်းစီစဉ်နေတယ
်ကားတင်သွင်းခွင့်တနည်းနည်းပါရန်နာထတဲ့ပြည်တွင်းကားစီးကွက်မှာတော့အခုလျှက်စစ်ကားတွေတင်သွင်းခွင့်ကိုစိတ်ဝင်စားနေကြပါတယ်ဈေးနှုန်းအနေနဲ့ကတော့ဓာတ်ဆီဒီဇယ်ကားတွေထက်ဈေးသက်သာဖို့မရှိဘူးလို့လည်းဒေါက်တာဆုထွန်းကပြောပါတယ
်ဓာတ်ဆီဒီဇယ်ဝယ်တဲ့ဟာပဲတက်တာ initial cost တော့အခုကြီးကျွန်တော်တို့ပုံမှန်လူတွေကကားဆိုရင်ဒီ grade ပြီးမှကြိုက်တယ်တော်နေအောင်တိုင်းမိရတာဝင်ဝင်နေပြီဆိုရင် grade မဆုံးမကြိုက်ဘူးနော်အဲ့တော့ grade ကြီးတဲ့ကားဆိုရင်တော့ဒေါ်လာ2000ကျော်ရှိတာလက်ရှိငွေဈေးနဲ့ဆိုရင်အကြမ်းရင်600 800လောက်မှရဒီလိုနောက်ပိုင်းတော့ကျွန်တော်လည်းစဉ်းစားလာတယ်မီနီ EV ပေါ့နော်ဒီလိုတူတူလက်ခံတာမီနီ EV ဒါဆိုတော့ဒေါ်လာ1000ကျော်နဲ့ရဆိုတော့သူကအကြမ်းရင်းကတော့လက်ရှိနေသားမှတော့ငွေဈေးပေါ်မူတည်တာပေါ့နော်ဒေါ်လာဈေးနဲ့ပဲကျွန်တော်ကကုတ်လုပ်ပြီးတော့ဒီဘက်မှာငွေနဲ့တင်အောင်မှဖြစ်တော့အမှန်ဟုတ်တဲ့ကားရီကတော့2000ကျော်ရှိတယ်။ဒီလေကြိုက်ဒီအကျိုးပြီလို့ cost ကကားရီကတော့3000ကျော်ရှိတယ်။အဲသွားမဲ့ကွာဝေးရတယ်များတော့ဒီကီလို400လို့500လို့600လို့ဒီရနိုင်တဲ့နေထိုင်မျိုးရှိတာပေါ့နော်။အဲဈေးကတော့အကျဉ်းချင်း2000ကျော်နဲ့စာပြီးသွင်းလို့လုပ်ကြထုံးနေရပါဘူး။
မတ်တင်ကြီးတိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ဘလော့ဂါရေးပြောသမျှအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ Crypto ငွေကြေးတွေအွန်လိုင်းပေါ်မှာရောင်းဝယ်နိုင်တဲ့အကြီးဆုံးဈေးကွက်ကြီးတစ်ခုဖြစ်တဲ့ FTX ဈေးကွက်ကြီးဒေဝါလီခံလိုက်တဲ့အတွက်ကမ္ဘာဈေးကွက်မှာအတော်ကြီးရိုက်ခဲ့ပါတယ်။ဘိုးဘန်တွေရဲ့ကြီးကြပ်မှုမရှိတဲ့ Crypto ငွေကြေးတွေကိုယင်းနှိမ့်မြုံနဲ့တင်တလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းပြန်ရှိလာတဲ့အကြောင်းမက်ဆုမြတ်မွန်ကဘလော့ဂါရေးပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
digital ngwe che cryptocurrency တွေကို online ပေါ်မှာအရောင်းဝယ်လုပ်ပေးနေတဲ့ဈေးကွက်တစ်ခုဖြစ်တဲ့ FTX ပြိုလဲသွားခဲ့ပြီးတဲ့နောက်ကမ္ဘာတဝန်း crypto ငွေကြေးတန်ဖိုးတွေကျဆင်းကမောက်ကမဖြစ်ခဲ့သလိုအဲ့လို digital ငွေကြေးအပေါ်ရင်းနှီးမြှုပ်နှံသိရလားဆိုတဲ့မေးခွန်းထုတ်မှုတွေကြဲကြဲလောင်လောင်ပြန်လည်ထွက်ပေါ်လာနေပါတယ် FTX ဈေးကွက်နောက်ကြောင်းကိုပြောရမယ်ဆိုရင်တော့2019ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ FTX ဟာကမ္ဘာမှာအကြီးဆုံး crypto online ဈေးကွက်ကြီးတစ်ခုဖြစ်ခဲ့ပြီးကမ္ဘာကျော်အားကစားသမားတွေလူသိများတဲ့လုပ်ငန်းကြီးတွေကဒေါ်လာသန်းရာနဲ့ချီရင်းနှီးမြှုပ်နှံထားကြတဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ် FTX online ဈေးကွက်မှာငွေချေးပြဿနာပေါ်နေပြီဆိုတဲ့သတင်းတွေထွက်နေချိန်2022 November ဒုတိယပတ်ထဲမှာ crypto ငွေချေးအရောင်းဝယ်လုပ်နေကြတဲ့ကုန်သည်တွေက FTX ဈေးကွက်မှာရောင်းဝယ်နေတဲ့ digital ငွေချေးစုစုပေါင်းတန်ဖိုးဒေါ်လာ6ဘီလီယံကို၃ရက်အတွင်းမှာထုတ်သွားခဲ့ကြပြီးတဲ့နောက် November 17ရက်နေ့မှာတော့ FTX ကုမ္ပဏီဒေဝါလီခံခဲ့ရပါတယ်။ကုမ္ပဏီတည်ထောင်သူ CEO Sam Bankman-Fried လည်းယာရုကနေနှုတ်ထွက်သွားခဲ့ပါတယ်။ပြဿနာပေါ်နေတဲ့ FTX ကုမ္ပဏီကိုဝန်ကူဖို့ပြိုင်ဘက် Crypto ဈေးကွက် Binance နဲ့သဘောတူညီမှုမရခဲ့တာကလည်းအကြောင်းတစ်ခုဖြစ်ပါတယ်။ FTX ကုမ္ပဏီမှာယင်းနှီးထည့်ဝင်ထားတဲ့ငွေတွေပြန်ပေးဖို့တောင်းဆိုသူတသန်းကျော်လောက်ရှိနိုင်တယ်လို့ FTX ကပြောပါတယ်။corporate လုပ်ငန်းကြီးတခုမှာထိန်းချုပ်မှုအုပ်ချုပ်မှုလုံးဝပြတ်ပြားပြီးတော့စည်ရင်းမှတ်တမ်းတွေစနစ်တကျလုံးဝမရှိတာမျိုးသူတခါမှမကြုံခဲ့ဘူးလို့ FTX ကုမ္ပဏီအကြီးအကဲတဲ့ John J. Ray ကပြောကြားခဲ့ပါတယ်ကုမ္ပဏီကပြန်ပေးရမယ့်ငွေကြေးပမာဏအတိအကျဘယ်လောက်ရှိလဲဝန်ထမ်းဘယ်နှယောက်အတိအကျခံထားသလဲဆိုတာတော့သိနိုင်ဖို့ခက်ခဲတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်သူရဲ့အလုပ်သက်တမ်းတလျှောက်ငွေကြေးမှတ်တမ်းအချက်အလက်တွေကိုတလောက်ပြစ်စလက်ခတ်လုပ်တာမျိုးတခါမှမကြုံခဲ့ဘူးကြောင့်လည်းအတွေ့အကြုံမရှိလုပ်ငန်းမတက်သူလူတစုကကုမ္ပဏီကိုလက်ပတ်ခဲ့လို့အခုလိုမကြုံစဘူးပြိုလဲရတာဖြစ်တယ်လို့ထုတ်ပြန်ခဲ့ပါတယ် FTX Crypto ဈေးကွက်ပြိုလဲခဲ့မှုရဲ့ကြက်ကဒီကမ္ဘာလုံးကိုရိုက်ခတ်ခဲ့တာပါစင်ကာပူနိုင်ငံကအစိုးရပိုင်း Temasek Holdings လုပ်ငန်းကြီးဆိုရင်ယင်းနှီးထက်ဝင်ငွေတန်ဖိုးဒေါ်လာ285သန်းရှိမယ်လို့ပြောပါတယ် FTX ပြဿနာကြောင့် Crypto ငွေကြေးအပေါ်ရှိနေကြတဲ့ယုံကြည်မှုတွေ9နှစ်ကျော်နောက်ကိုဆုတ်ယုတ်သွားစေခဲ့တယ်လို့ Lunchberg Bennett ရင်းနှီးမြှုပ်နှံမှုလုပ်ငန်းရဲ့အရာရှိက Reuters သတင်းဌာနကိုတုံ့သက်ချက်ပေးခဲ့ပါတယ
် I think it hurts Bitcoin period I mean FTX obviously you know more company specific but you know obviously you know we're talking about crypto and Bitcoin is usually the one most people look at
Bitcoin ငွေကြေးအပေါ်ထိခိုက်မှုရှိတာသိကြပါတယ် FTX ကုမ္ပဏီကတော့ကုမ္ပဏီတွေထဲမှာတိတိကျကျပြစီရာဖြစ်နေတာမှန်ပါတယ်ဒါပေမဲ့ crypto ငွေကြေးအကြောင်းပြောရင်ပိုင်ဆိုင်မှုတစ်ခုအနေနဲ့ထည့်စင်စားခံရတဲ့ Bitcoin တန်ဖိုးကလွန်ခဲ့တဲ့တစ်နှစ်လောက်ကထက်စာရင်89ရာခိုင်နှုန်းလောက်ကျသွားပါတယ်။ငွေကြေးလိမ်လည်းမတမာမှုတွေရှိနေတဲ့ဆိုတဲ့သတင်းထွက်လာတိုင်းတခြားသူတွေရဲ့ငွေကြေးတွေကိုကင်တွယ်ရင်းနှီးမြှုပ်နှံပေးနေသူတွေကကိုယ့်အလုပ်အထူးကိုက်ခံပြီး Crypto ငွေကြေးတွေမှာရင်းနှီးတာမျိုးမလုပ်ကြတော့ပါဘူး
။ Crypto ငွေကြေးလို့ပဲပြောပြော Digital ငွေကြေးလို့ပဲခေါ်ခေါ် Online ပေါ်မှာသာရောင်းဝယ်သုံးစွဲနေကြတဲ့ငွေကြေးတွေဟာဘဟုဘန်တွေရဲ့ထိန်းချုပ်မှုအောက်မှာရှိနေတဲ့အတွက်ဘလောက်လုံခြုံစိတ်ချရသလဲဆိုတာမေးခွန်းတွေပြန်လည်ထွက်ပေါ်နေပါတယ်ခရစ်ပတိုငွေကြေးအယောင်းဝယ်လုပ်နေတဲ့ထိတ်တန့်ဈေးကွက်တစ်ခုဖြစ်တဲ့ Binance ဈေးကွက်အမှုဆောင်အရာရှိချုပ်ကိုရိုင်းကအာဏာပိုင်တွေအနေနဲ့စီကံသတ်မှတ်ချက်တွေချမှတ်ဖို့လိုအပ်နေပြီလို့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့တဲ့ G20 ထိပ်သီးညီလာခံမှာတိုက်တွန်းခဲ့တာပါ
The regulators do have a role. We do need slightly more we do need to increase
စီကံကြီးချက်တွေအနေနဲ့ crypto ငွေကြေးတွေနဲ့ပတ်သက်လို့ပိုပြီးရှင်းလင်းပြသတဲ့လက်တွေ့ကျတဲ့စီကံချက်တွေချမှတ်ပေးဖို့လိုအပ်နေပါပြီ
။ crypto ဈေးကွက်ကိုနာမည်ပြသေသူတရားမကရှိနေတာမှန်ပေမဲ့ဒီလုပ်ငန်းကအမြဲအတက်ကျရှိနေတယ်။လုပ်ငန်းကတိုးတက်နေပါတယ်လို့လည်းသူကပြောကြားသွားခဲ့ပါတယ်။ Sam Bankman-Fried ရဲ့ FTX ကုမ္ပဏီကိုငွေကြေးအရကြားကန်ပေးဖို့သူ့ရဲ့ Binance ကုမ္ပဏီနဲ့အစောပိုင်းဆွေးနွေးမှုတွေရှိခဲ့ပေမဲ့ပြတ်သွားခဲ့တာပါ။FTX ကုမ္ပဏီကြောင့် crypto ငွေကြေးတန်ဖိုးတွေကမောက်ကမဖြစ်ခဲ့တာကြောင့်ဒီငွေကြေးတွေနဲ့ပတ်သက်လို့အသေးအချာကြီးကြပ်ဖို့လိုအပ်နေပြီလို့အင်ဗျူတော်ပြောခွင့်ရကလည်းပြောကြားခဲ့ပါတယ်
။ So look, the administration as you know Chris has consistently maintained that without proper oversight
crypto ငွေကြေးနဲ့ပတ်သက်လို့အသေးအချာကြက်မှတ်ကင်တွယ်မှုမရှိဘူးဆိုရင်အမေရိကန်ပြည်သူတွေအတွက်ထိခိုက်မဲ့အန္တရာယ်ရှိတယ်ဆိုတဲ့အချက်ကိုဘိုင်ဒန်အစိုးရကတစိုက်မမတ်ပြောနေပါတယ်။ဒီကိစ္စကိုအရေးကြီးကိစ္စတစ်ခုဖြစ်သတ်မှတ်ပြီးအစိုးရအနေနဲ့အသေးအချာလေ့လာစောင့်ကြည့်နေပါတယ်
။အမေရိကန်အစိုးရကိုဒေဝါလီခံခွင့်လျှောက်ထားတဲ့ FTX ရဲ့အချက်အလက်တွေအရ FTX နဲ့ဆက်ဆက်လုပ်ကိုင်နေတဲ့ကုမ္ပဏီပေါင်း130ရှိပြီးတော့ပိုင်ဆိုင်မှုတန်ဖိုးဒေါ်လာ10ဘီလီယံကနေ50ဘီလီယံကျားမှရှိတယ်လို့ဖော်ပြထားပါတယ်။ကုမ္ပဏီအမှုဆောင်အရာရှိချုပ်ဟောင်း Sam Bankman-Fried တယောက်တည်းပိုင်ဆိုင်မှုကဒေါ်လာ23ဘီလီယံလောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။
တစ်ချိန်ကခရစ်ပတိုဈေးကွက်မှာထိတ်တန့်ဈေးကွက်ကြီးဖြစ်ခဲ့တဲ့ FTX ဒေဝါလီခံသွားတဲ့အဖြစ်ကကမ္ဘာဈေးကွက်တွေအပေါ်ကြည်ရိုက်ခတ်တဲ့အထိကြီးမားခဲ့တာပါ
Some of the industry noticed this for a while is the numbers didn't add up the structure was wrong the transparency was wrongThe governance was wrong. These are
which pamana kain nan ni lwe ni bi company phwe si ti taw mon le lwe ni bi kwin le myin ta mu ma shi ba u au chauk pon le lwe ma ni bi so ra long gan ne ga tchu ga tri pyu mi ka ja ba de di chet twe ga ngwe che yin ni myu nan ne pokli ga long gan twe a che khai mi da zai kwet twe ne paung mya swa re ga tain da tong tat de a che khan a chet twe phit ba de crypto lo si kan u bre cha ma mu taim mi shi de win chin ma a kwin lan paw bi so ra ne de lo pyatana myu re phit ma baဖြစ်လာတာကိုသိပြီးတော့အံ့ဩမနေသင့်ပါဘူးဒါမျိုးတွေဖြစ်တတ်ပါတယ
် FTX company ဒေဝါလီခံလိုက်ပြီးတဲ့နောက် company မှာယင်းနှိမ့်မြုပ်နှံထားသူတွေ FTX ဈေးကွက်ထဲမှာ crypto ငွေကြေးရောင်းဝယ်နေကြသူတွေကသူတို့ဆုံးရှုံးသွားတဲ့ပမာဏပြန်ရနိုင်ဖို့ကြိုးစားနေကြပေမဲ့ပြန်ရမယ်မရဘူးဆိုတာဘယ်သူမှမပြောနိုင်ပါဘူး American ပြည်ထောင်စုအစိုးရရှေ့နေတွေအပြင်လုပ်ငန်းဆိုင်ရာတာဝန်ရှိတဲ့ဌာနတွေက FTX လုတ်ခဲ့တာတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလည်းလုပ်နေပါပြီတချိန်တည်းမှာ cryptocurrency digital ငွေကြေးအပအဝင် digital ပိုင်ဆိုင်မှုတွေနဲ့ပတ်သက်လို့ဘယ်ဌာနတွေကဘလို့ကြီးကြပ်ကင်တွယ်သင့်တယ်လဲဘလို့စည်းကမ်းဥပဒေတွေချမှတ်သင့်တယ်လဲဆိုတာဆွေးနွေးနေကြဆဲဖြစ်ပါတယ်ရှင်ကျွန်မဆူမြန်ပါပ
ါ crypto ငွေကြေးစည်းကွက်အကြောင်းဒီတစ်ပတ်ရဲ့ blog အစီအစဉ်မှာမဆူမြန်မွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတစ်ခါမှာတော့တက်တက်ရောင်တည်တဲ့နောက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်ဟောလိဝုဒ်မင်းသားရှောင်ပန်ကယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုသွားခဲ့ပြီးတော့သူ့ရဲ့အကယ်ဒမီဆုယုတ်ထုကိုသမရဇီလင်စကီကိုခနာပေးထားခဲ့ပါလေ။ဘလုံသမားပီကီနဲ့အဆူရောရှကီရာတို့ကွာပြီးတဲ့နောက်သူတို့ရဲ့ရင်သွေးတွေကိုဘလို့စောင့်ရှောက်မလဲဆိုတဲ့သဘောတူညီမှုရသွားခဲ့ပါလေ။ဒီလိုထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတွေကိုမဲဒနာကျော်ကတက်တက်ရောင်သွင်းလာစီစဉ်မှာတင်ဆက်ထားပါရရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာယဉ်ကျေးမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်းသတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါဟောလိဝုဒ်မင်းသားလည်းဖြစ်ရုပ်ရှင်ဒါရိုက်တာလည်းဖြစ်သူမင်းသားရှောင်ပန်မြန်မာလိုပြောရင်တော့မင်းသားရှောင်ပန်ဖြစ်ပါတယ်သူကယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ဝေဖန်လို့လဲရုရှားရဲ့ပိတ်ဆို့တံခါးမှုခံရသူဖြစ်ပါတယ်သူကနိုဗ ెంబర్ 6ရက်နေ့မှာတော့ယူကရိန်းနိုင်ငံကီးဖ်မြို့တော်ကိုသွားရောက်ပြီးတော့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့တွေ့ဆုံခဲ့ပါတယ
်. It is the symbolic silly thing.
Yes, but if I know
this is here with you, then I'll feel better and stronger.
သူကသမ္မတဇယ်လန်စကီကိုသူ့ရဲ့အကယ်ဒမီရွှေစင်ရုပ်တုကိုငှားရမ်းခဲ့တာပါ။ကျွန်တော်တို့အပြော်လုပ်ကြတာပါလို့သူကပြောပါတယ်။သူကအခမ်းအနားကျင်းပတဲ့ဇပွဲမှာယူကရိန်းသမ္မတနဲ့တူတူထိုင်ပြီးတော့မင်းနိုင်ရတဲ့အခါမှာမာလီဘူးကိုပြန်တယ်လာခဲ့ပါလို့လက်နက်ဖက်ပိုက်ပြီးတော့ပြုံးရရင်ပြောသွားတာပါ။သူနေထိုင်တဲ့ American ပြည်အစု California ပြည်နယ်ကမာလီဘူးမြို့ကိုပြောတာဖြစ်ပါရင်ရုရှားရဲ့ Ukraine ကိုကျူးကျော်ခြင်းစတင်တဲ့ February 24ရက်နေ့ပြီးတော့ Sean Penn ရဲ့လက်မှတ်တွေပါတဲ့တံပြားကိုတော့ Ukraine ရဲ့မိတ်ဆွေတွေကိုဂုဏ်ပြုတဲ့ Ally of Courage ရင်ပြင်နေရာမှာမျက်နှာတက်ဆင်ထားတာကိုမင်းသား Sean Penn နဲ့သမ္မတ Zelensky တို့တွေ့ကြည့်ခဲ့ကြပါရင်သမ္မတ Zelensky ရဲ့ညစဉ်မိန့်ခွန်းထဲမှာတော့ရုရှားစစ်တင်ကြီးကြော်တဲ့နေမှာယူကရိန်းမျိုးတော်ကိုလာရောက်ခဲ့တဲ့ရှောင်ပန်းဟာယူကရိန်းတွင်နိုင်ငံတကာရဲ့ထောက်ခံမှုရရှိဖို့တက်နိုင်မြများနီးလန်းစုံနဲ့လှုပ်ပေးနေခဲ့ပါတယ်လို့သမ္မတကပြောသွားပါတယ်။ယူကရိန်းရဲ့နိုင်ငံသားတွေနဲ့အတူလွတ်လပ်မှုကိုကာကွယ်နေကြတဲ့ထင်ရှားသူတွေကိုကျေးဇူးတင်ကြောင်းပြသတဲ့အနေနဲ့ဒီလမ်းနေရာကိုဂုဏ်ပြုမှတ်တမ်းတင်ထားတာပါ။မတူကွဲပြားတဲ့လူတွေလုပ်ငန်းတွေတပ်ဖွဲ့တွေကကျွန်တော်တို့နိုင်ငံအောင်မြင်မှုရဖို့အတွက်ပေါင်းစည်းလှုပ်ဆောင်ခဲ့ကြတယ်ဆိုတာကျွန်တော်တို့ရဲ့နောက်မျိုးဆက်တွေကိုသတိပေးပြသတဲ့သဘောလည်းဖြစ်ပါတယ်လို့တမရဇယ်လန်စကီကပြောပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌလက်တဗီးယားနဲ့ပိုလန်နိုင်ငံတို့ရဲ့တမရတွေ၊ချက်ပြည်သူတမရနိုင်ငံရဲ့ဝန်ကြီးချုပ်ပိုလန်ဆလိုဗေးနီးယားဝန်ကြီးချုပ်တွေဗြိတိသျှဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်တို့ကိုလည်းအဲ့ဒီကွက်လက်နေရာမှာဂုဏ်ပြုမှတ်တမ်းတင်ထားပါတယ်။ကလောဟာရဲ့ဘာစီလိုနာဘောလုံးအသင်းကနေအနားယူသွားတဲ့နာမည်ကျော်ဘောလုံးသမားဂျယ်ရက်ပီကင်းနဲ့သူ့ရဲ့ဇနီးဟောင်းကိုလံဘီယားကပေါ့ပ်အဆိုးတော်Shakira, Mibarak တို့ဟာသူတို့နှစ်ဦးရဲ့ရင်သွေးနှစ်ယောက်ကိုဘယ်လိုဆက်ပြီးတော့တာဝန်ယူမွေးမြူသွားမလဲဆိုတာနဲ့ပတ်သက်လို့သဘောတူညီမှုရခဲ့ကြပါတယ်။ PK နဲ့ Shakira တို့ဟာ17နှစ်ကြာပေါင်းသင်းခဲ့ပြီးတော့ကွဲခွာခဲ့ကြတာဖြစ်ပါတယ်။အခုသူတို့ကြားသဘောတူညီချက်အရသမီးလေးမီလန်အသက်9နှစ်နဲ့ Sasha 9နှစ်တို့ကသူတို့မိမိနဲ့အတူ American ပြည်အောင်စု Miami မြို့မှာရွှေ့ပြောင်းနေထိုင်မှာဖြစ်တယ်လို့ La Vanguardia သတင်းစာကဖော်ပြပါတယ်။ ရှက်ဂရီယာအသက်45နှစ်နဲ့ PK အသက်35နှစ်တော့ဟာ2012ခုနှစ်ထဲကအတူပေါင်းသင်းခဲ့တာဖြစ်ပေမဲ့တရားဝင်တော့လက်ထပ်ထားတာမဟုတ်ပါဘူး။တောင်အာဖရိကမှာ2010ကကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲဖွင့်ပွဲမှာအဆိုတော်ရှက်ဂရီယာကဝါကာဝါကာ This time is for Africa ဆိုတဲ့တဲ့ချင်းနဲ့ဖျော်ဖြေသွားပြီးတဲ့နောက်မကြခင်ပဲသူတို့နှစ်ဦးတွေ့ခဲ့ကြတာပါ။သူတို့2022ခုနှစ်ဇွန်လမှာတော့ကွဲလိုက်ကြပြီဆိုပြီးအများကိုအတည်ပြုခဲ့ပါတယ်။ဘောလုံးချန်ပီယံ PK ကသူအခုဘောလုံးကစားတဲ့ဘာစီလိုနာအသင်းကနေအနားယူလိုက်ပြီလို့ကြေညာပြီးတော့သတင်းတစ်ပတ်ကြာမှာပဲသူတို့ကလေးတွေနဲ့ပတ်သက်တဲ့သဘောတူညီမှုကိုလည်းရခဲ့တာပါအဆိုတော့ရှက်ကီရာကတော့စပိန်နိုင်ငံမှာအခွန်ရှောင်းနေဆိုပြီးတော့တရားရင်ဆိုင်နေရတာဖြစ်ပါတယ်သူအယူခံတင်ထားတာလည်းမေလ26ရက်နေ့ကရှုံးနိမ်သွားခဲ့ပါတယ်ရှက်ကီရာက2012ခုနှစ်နဲ့2014ခုနှစ်ကြာသူရခဲ့တဲ့ဝင်ငွေအတွက်အခွန်ဒေါ်လာ14သန်းခွဲလောက်ပေးဆောင်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးတော့အစိုးရရှေ့နေတွေကတရားဆွဲထားတာဖြစ်ပါတယ်Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find it. ဒီတက်တဲ့ရောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလောကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မေးသနာကျော်စီစဉ်တင်ဆက်ထားတဲ့တက်တက်ရောင်သတင်းလောစီကိုနားဆင်ကြရတာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။တော်တာရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းစီစဉ်ကိုစာရေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။အခုဆက်ပြီးတော့အင်္ဂါမနက်ခင်းသတင်းအကြီးချုပ်ကိုတော့ကိုခင်မောင်စိုးမင်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။ Indonesia နိုင်ငံမြောက်ပိုင်းအာချေဒေသကိုမကြာခင်ရပိုင်အတွင်းရောက်ရှိလာတဲ့ Rohingya Muslim ဒုက္ခသည်တွေအတွက်ယာယီခိုးလုံရေးနေရာတစ်ခုစီစဉ်ပေးဖို့ဗဟိုနဲ့ပြည်내အစိုးရတို့ကိုဒေသဆိုင်ရာအကူအညီပေးရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ Lokusom မြို့အစိုးရရုံးရှိမှာဒုက္ခသည်112ဦးဟာကြာတာပရိနေကရေကနေထိုင်နေကြရပါတယ်။သူတို့ဟာအာချေပြည်내မြောက်ပိုင်းကမ်းခြေကိုဒီလနိုဝင်ဘာ15ရက်နေ့ကဆက်လီတွေနဲ့ရောက်ရှိလာကြတာဖြစ်ပါတယ်။တရုတ်နိုင်ငံမှာတင်းလာနေကကိုဗစ်ကာယောဂါဆိုင်ရာကတ်တက်ချက်တချို့ကိုဖြေလျှော့ပေးခဲ့ပြီးမဲ့လဲအစိုးရအနေနဲ့ချမှတ်ထားတဲ့ဇီရိုကိုဗစ်ကိုဗစ်လုံးဝကင်းစင်ရေးရည်မှန်းချက်ကိုတော့ဆက်လက်အတည်ပြုထားပါတယ်။အဲဒီလိုကိုဗစ်ကာယောဂါဆိုင်ရာတင်းကျပ်ကတ်တက်မှုတွေကိုနိုင်ငံတော်ဆန့်ကျင်ဆန္ဒပြနေကြသလိုတချို့နေရာတွေမှာလဲတရုတ်သမ္မတရှီဂျင်းပင်နှုတ်ထွက်ပေးရေးတောင်းဆိုနေကြပါတယ်။ရုရှားကျူးကျော်စစ်ထိုးတာကိုခံရတဲ့ယူကရိန်းနိုင်ငံအပေါ်ဆက်လက်ထောက်ခံအားပေးမှုပြသတဲ့အနေနဲ့မြောက်အန္တရာန်ဒိတ်စာချုပ်နေတိုးအဖွဲ့နိုင်ငံခြားရေးဝန်ကြီးတွေဟာဒီကနေ့အင်္ဂါနေ့မှာရိုမေးနီးယားနိုင်ငံဘူခရက်မြို့မှာတွဲဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဒီမျိုးဆက်တွေအကြီးမားဆုံးလုံခြုံရေးအန္တရာယ်ရင်ဆိုင်နေရချိန်မှာကာကွယ်ရေးကဏ္ဍအပေါ်ပိုမိုရင်းနှီးမြှုပ်နှံဖို့လိုအပ်ကြောင်းရိုမေးနီးယားသမ္မတကလော့စ်ရိုဟာနက်စ်ကတနင်္လာနေ့တွဲဆုံပြီးနေတိုးအတွင်းမှချုပ်ရန်စတော်ဒင်ဘတ်ကိုပြောဆိုသွားတာဖြစ်ပါတယ်။ဒီသတင်းပတ်အတွင်းအမေရိကန်နဲ့ရုရှားတို့ရဲ့နျူကလ িয়ার လက်နက်ဆိုင်ရာတွဲဆုံဆွေးနွေးပွဲကိုရုရှားဘက်ကရွှေ့ဆိုင်းလိုက်ကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ခင်းသတင်းအကြီးချုပ်ကိုကိုခင်မောင်စုံမင်းပြောပြပေးခဲ့တာဖြစ်ပါတယ်။ဒီနေ့မနက်အတွက်အစီအစဉ်ထုတ်လွှင့်မှုကတော့ကိုရဲမုံဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Daryl Smith နဲ့ Nick Ivanov ဖြစ်ကြပါတယ်။ဒီမနေ့အတွက်စီစဉ်မှုဖြစ်ကျမအီတန်စင်ကတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။တော်တာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.